Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်းရဲ့2022ခုနှစ်ဇူလိုင်လ6ရက်နေ့ဗုဒ္ဓဦးနေ့မနေ့ဖက်အတန်းလွင့်စီစဉ်တဲ့ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့နဲ့အတန်းနဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါဒေါက်ခင်မျိုးသက်နဲ့အတူသတင်းတွေတင်ပြပါမယ်ယူကရိန်းရှေ့ပိုင်းကစလိုဗီးယန်မြို့ကိုရုရှားတို့ကလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့အင်ဒိုနီးရှားမှာတီးတန့်တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ဟုတ်ကဲ့ပါအဲ့ဒီလိုသတင်းတွေပြီးမှတော့ကျွန်တော်တို့သတင်းပေးပို့ချက်တဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့ကိုစီစဉ်ထားပါတယ်
။ဟိုအထောက်ကအကြောင်းအနည်းအိုက်မှာပတ်သွားလား။အိန္ဒိယနိုင်ငံသားဟုတ်တယ်။အချင်းကတော့ညလေကျမတို့မြန်မာချင်းဆိုလို့ရှိရင်တနိုင်း၃နိုင်ဝင်းကျင်လောက်ဖြစ်လိမ့်မယ
်။အိမြန်မာနိုင်ငံတမူးမြို့မှာအိန္ဒိယနိုင်ငံသား2ဦးအသက်ခံရပါတယ်။မကြာမီမှာပဲအပြည့်အစုံကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံမှာမြန်မာအလုသမားတွေအပါအဝင်ရွှေပြောင်းအလုသမားတွေကိုထိုင်းအစိုးရကလက်မှတ်ထုတ်ပေးဖို့ရှိပါတယ်။ဒါအပြင်ထိုင်းနိုင်ငံမှာဆေးကြောရဲ့ပြင်းအားကိုအလွယ်တကူစစ်ဆေးနိုင်မဲ့ကိရိယာတွေစစ်မှားရေးဌာနကထုတ်လုပ်သွားဖို့ရှိပါတယ်။ကမ္ဘာမှာပြန့်နှံ့လာနေတဲ့မြောက်ကျောက်ယောဂကာကွယ်ဆေးထုတ်လုပ်နိုင်ပြီးစတဲ့အကြောင်းအရာတွေကိုဇက်တိုက်တင်ပြပေးဖို့စီစဉ်ထားပါတယ်။အဲဒီနောက်မှာတော့လူမှုကွန်ရက်ပေါ်ကသတင်းထူးများအမေရိကန်နိုင်ငံရေးငွေငွေကြေးမတ်စုကမ္ဘာတလောခီးသွားစတဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့ကျွန်တော်တို့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါရမယ်ခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းကစလိုဗီးယန်မြို့ကိုအင်ကာနီမှာရုရှားတို့ကလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေကြောင်းမြို့တော်ဝန်ကပြောပါတယ်။လူဆန့်ပြည်နယ်ကိုရုရှားတို့ထိန်းချုပ်နိုင်ခဲ့ပြီးတဲ့နောက်နေချင်းကန်နေတဲ့ဒွန်းနက်ပြည်နယ်ကိုရုရှားတပ်ဖွဲ့တွေဆက်ပြီးတော့တိုက်ခိုက်လာတာဖြစ်ပါတယ်။ယူကရိန်းရုတ်တံနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့မြို့တော်ဝန်ဘာဒင်လျက်ကမြို့နယ်လူထုဘေးလွတ်ရာထွက်ခွာချဖို့တိုက်တွန်းပါတယ်။ဒါပေမဲ့နိုင်ပိုင်းအချာမှာတော့လူထုအနေနဲ့ဘေးလွတ်ရာနေရာမှာခိုလုံချဖို့ပြောင်းလဲပြောဆိုပါတယ်။လွန်ခဲ့တဲ့လေးလကျော်ကရုရှားကျူးကျော်စင်မတိုင်ခင်မြို့မှာနေထိုင်ခဲ့သူက13,000လောက်ရှိပါတယ်။တနင်္လာနေ့မှာရုရှားရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်နေအိမ်အလုံး40ပျက်စီးခဲ့တဲ့အကြောင်းလဲမြို့တော်ဝန်ကပြောဆိုပြီးမြို့မှာလက်နက်ကြီးဒဏ်သင့်နေပြီလို့လည်းသတိပေးပါတယ်။မြို့လယ်စည်းမှာဘုံးတံတင်ခဲ့တာကြောင့်အင်ကာနစ်မှာလူတအူးသေဆုံးပြီး9ဦးဒဏ်ရာရကြောင်းလဲမြို့တော်ဝန်က Facebook လူမှုကွန်ရက်မှာပြောပါတယ်။လူဆန့်ပြည်နယ်ကိုရုရှားတပ်ဖွဲ့တွေထိန်းချုပ်လိုက်ပြီးဖြစ်ကြောင်းရုရှားသမ္မတကတနင်္လာနေ့မှာကြေညာလိုက်ပြီးနောက်မှာယူကရိန်းတပ်ဖွဲ့တွေအတွက်အရေးကြီးတဲ့ထောက်ပို့အချက်အချာဖြစ်တဲ့ Slovian နဲ့ Bakhmut တို့ဟာရုရှားတို့ရဲ့နောက်ထပ်ပြစ်မှတ်ဖြစ်လာပုံရှိပါတယ်ဒွန်းရက်ဒေတာရဲ့ထက်ဝက်လောက်ကိုတော့ရုရှားတို့ကအသာစီးရထားပြီးဖြစ်ပါတယ်။ရုရှားသမ္မတပူတင်ချမှတ်ထားတဲ့ရီမန်းချက်တွေမပြည့်မီမချင်းယူကရိန်းစစ်ပွဲကိုဆက်တိုက်မယ်အကြောင်းကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကအင်ကာနစ်မှာပြောဆိုထားပါတယ်ရှင
်။ယူကရိန်းပေါ်မှာရုရှားရဲ့ကျူးကျော်မှုအတွက်နိုင်ငံတကာအားကစားအဖွဲ့အစည်းတွေမှာရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုအဖွဲ့ဝင်ဖြစ်ခံနေရဆိုင်ထားဖို့အမေရိကန်နဲ့မဟာမိတ်တွေကအင်ကာနစ်မှာတောင်းဆိုလိုက်ကြပါတယ်။Belarus အစိုးရရဲ့အကူအညီနဲ့ရုရှားရဲ့လက်ခံနိုင်ခြင်းမရှိတဲ့အကြောင်းမဲ့ Ukraine စစ်ဆင်နွှဲမှုဟာဆက်ဆုပ်ဖွဲ့ကောင်းပြီးနိုင်ငံတကာလက်နက်ရမယ့်စီကံကိုပါပြောင်ပြောင်တင်းတင်းချိုးဖောက်နေတာကြောင့်အခုလိုလှုပ်ဆောင်တာဖြစ်ကြောင်း American နိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နိုင်ငံတကာအားကစားအတွက်အခြေခံအုတ်မြစ်ဖြစ်တဲ့နိုင်ငံအချင်းချင်းကြားငြိမ်းချမ်းတဲ့ဆက်ဆံရေးရှိပြီးလူခွင့်ရေးကိုလေးစားရမှာဖြစ်ကြောင်းလည်းဖော်ပြပါတယ်။ဒါအပြင်အားကစားဖို့ဖွင့်တဲ့ကော်မတီတွေလိုနိုင်ငံတကာအားကစားအဖွဲ့အစည်းတွေအတွက်ဩစာရှိနိုင်တဲ့ယာဒူးတွေမှာရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကအစိုးရအရာရှိပိုင်းတွေအပါအဝင်ဒီအစိုးရတွေနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်နေသူတွေကိုဖယ်ရှားပစ်ဖို့ပေါ်တောင်းဆိုထားတာပါ။ဒီနှစ်နိုင်ငံအတွက်လည်းအားကစားပြိုင်ပွဲသတင်းထုတ်လွှင့်ပေးမှုတွေရပ်ထားဖို့ပေါ်တောင်းဆိုထားပါတယ်။ဒီနှစ်နိုင်ငံကနိုင်ငံသားတွေပြိုင်ပွဲမှာပါမယ်ဆိုရင်သူတို့ဟာရုရှားဒါမှမဟုတ်ဘယ်လာရုစ်နိုင်ငံတွေကိုကိုးစားမပြုကြောင်းတေချာမှအားကစားအဖွဲ့ကနေခွင့်ပြုတဲ့တယ်လို့ရုရှားနဲ့ဘယ်လာရုစ်အလံတွေတင်ကေတာတွေတချင်းနဲ့မတုံ့ထင်သေးဘူးလို့လည်း အမေရိကန်နိုင်ငံရဲ့ဌာနကြေညာချက်မှာဖော်ပြပါတယ်။ဒီကန့်သက်ချက်အတွက်နိုင်ငံပေါင်း30ကျော်ကသဘောတူကြောင်းလက်မှတ်ရေးထိုးထားတာဖြစ်ပါတယ်
။ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကိုမြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးစီရင်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေအဖြစ်တရားဝင်လက်ခံဖို့အတွက်လိုအပ်တဲ့လှုပ်ထုံးလုံနည်းတွေကိုနေတိုးအဖွဲ့ဝင်တွေအင်ကာနေမှာလက်မှတ်ရေးထိုးပါတယ်။ဒီလိုလက်မှတ်ရေးထိုးလိုက်တဲ့အတွက်နေတိုးအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီကသူတို့နိုင်ငံအလိုက်လှုပ်ထုံးလုံနည်းတွေနဲ့အညီဒီနိုင်ငံတွေကိုလက်ခံမခံနောက်တစ်ဆင့်ဆုံးဖြတ်အတည်ပြုချရမှာဖြစ်ပါတယ
်။ This is a good day for Finland and Sweden and a good day for NATO.
ဖင်လန်နဲ့ဆွီဒင်နိုင်ငံတွေအတွက်ကောင်းသောနေ့တစ်နေ့ဖြစ်သလိုနေတိုးအဖွဲ့အတွက်လည်းကောင်းသောနေ့ပါဆေးစုနေများစွာအတွင်းအကြီးမားဆုံးလုံခြုံရေးဆိုင်ရာချင်းချောက်မှုကြီးကျုံနေရတဲ့အခုလိုအချိန်မှာဒီဆွေးနွေးပွဲမှာနိုင်ငံပေါင်း32နိုင်ငံဖြစ်လာမယ်ဆိုရင်ပိုပြီးတော့ခိုင်မာအကောင်လာပြီးပြည်သူတွေအတွက်ပိုပြီးတော့ဘေးကင်းလုံခြုံလာစေမှာပါလို့နေတိုးစီရင်မဟာမိတ်အဖွဲ့ရဲ့အတွင်းရေးမှူးချုပ်ယွန်းစတိုတင်ဘတ်ပြောသွားတာပါဆွီဒင်နဲ့ဖင်လန်နိုင်ငံတွေကတော့နေတိုးအဖွဲ့ဝင်လျှောက်လာတွေကိုပြီးခဲ့တဲ့မေလတဲ့မှာတင်ခဲ့ပါတယ်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့နှစ်ပေါင်းများစွာဗက်မလိုက်ရင်မူချင်းသုံးခဲ့တဲ့ဒီနှစ်နိုင်ငံကနေတိုးအဖွဲ့ထဲဝင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။နေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်လို့တဲ့ဥရောပဒီမိုကရေစီနိုင်ငံတွေကိုအမြဲတမ်းတကားဖွင့်ကြိုးဆိုတယ်လို့လည်းနေတိုးအဖွဲ့ရဲ့အကြီးအကဲစတိုတင်ဘတ်ကပြောဆိုထားပါတယ်ရှင
်။ဗြိတိန်အစိုးရအဖွဲ့ဝင်တယောက်ရဲ့လိမ်မှုဆိုင်ရာအရှုပ်တော်ဝန်သတင်းတွေထွက်နေချိန်မှာပဲအင်္ဂါနေ့ကဗန္ဒယင်းနဲ့ကျန်းမာရေးဝန်ကြီးတွေနှုတ်ထွက်သွားကြပါတယ်။ဒါဟာလိမ်မှုဆိုင်ရာမဖွဲ့မရပြုတဲ့ဆိုရဲမကောင်းတဲ့နှင်းထွက်နေတဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတအုပ်နဲ့ပတ်သက်ပြီးတောင်းပန်ဖို့စ조사နေတဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်အတွက်အထည်နာစရာဖြစ်ခဲ့ရပါတယ်။ကျန်းမာရေးဝန်ကြီးဆာဂျစ်ဂျဗစ်ရဲ့နှုတ်ထွက်စာထဲမှာတော့သူဟာလက်ပြတန်တန်နဲ့ဆက်နေလို့မရနိုင်တော့ဘူးလို့ဖော်ပြပါတယ်။ကျန်းမာရေးဝန်ကြီးနှုတ်ထွက်စာတင်ပြီးမကြခင်မှာပဲဗန္ဒယင်းဝန်ကြီးရီရှိဆူနက်လည်းနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။လိမ်မှုဆိုင်ရာမှာတော်မတရားပြုတယ်ဆိုတဲ့တိုင်ကြားခံထားရတဲ့ခရစ်ပင်ဂျာဟာအစိုးရအဖွဲ့မှာတာဝန်ပေးဖို့အတွက်မသင့်တဲ့သူဖြစ်နေအစိုးရဘက်မှာသတိမထားမိခဲ့တာဟာသူ့ရဲ့အမှားဖြစ်တယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကတောင်းပန်နေချိန်မှာပဲအခုဝန်ကြီးနှုတ်နှုတ်ထွက်သွားတာပါပြန်တွေးမိတော့မှသူ့မှားကိုသိလာရကြောင်းနဲ့ထိခိုက်နစ်နာခဲ့ရသူတွေကိုလည်းတောင်းပန်ကြောင်းဝန်ကြီးချုပ်ဂျွန်ဆန်ကသတင်းတောက်တွေကိုပြောပါတယ်
ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 8.13 MHz ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြနေပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်အရေးကအဓိကဦးစားပေးအကြောင်းအရာဖြစ်နေချိန်မှာပဲအင်ဒိုနီးရှားနိုင်ငံဘာလီမှာဒီသတင်းပတ်နှောင်းပိုင်းချင်းပမဲ့ G20 စီးပွားရေးအင်အားအကြီးဆုံးနိုင်ငံ20အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တွေ့ဆုံဖို့ရှိပါတယ်။ဘာလီမှာဇူလိုင်လ9ရက်နေ့8ရက်နေ့တို့မှာချင်းပမဲ့ G20 ဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ဗုဒ္ဓဟူးနေ့မှာထွက်ခွာမှာဖြစ်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့လည်းဘာလီမှာတီးခြားတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ G20 ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်မဲ့အပြင်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတွေ့ဆုံဆွေးနွေးမှာဖြစ်ကြောင်းဒါ့အပြင်စီးပွေးပွဲတွေအတွင်တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးချီဝန်ကြီးနဲ့လည်းတီးခြားတွေ့ဆုံမဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကအင်ကာနစ်မှာကြေညာချက်ထုတ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးနဲ့နှစ်ကြိမ်ဆွေးနွေးဖို့ရှိနေတာမှာပထမဆွေးနွေးပွဲကတော့နှစ်နိုင်ငံဆက်ဆံရေးကိုအလေးထားမဲ့ပုံရပေးဒုတိယဆွေးနွေးပွဲမှာတော့နိုင်ငံတကာကိစ္စတွေကိုဆွေးနွေးမဲ့အနေအထားရှိကြောင်းတန်တမန်သတင်းရှင်မြစ်တွေကပြောပါတယ်။G20 ဝန်ကြီးအဆင့်ဆွေးနွေးပွဲတွေအပြီးမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကထိုင်းနိုင်ငံဘန်ကောက်မြို့တော်ကိုသွားရောက်မှာဖြစ်ပါတယ်။ကျန်းမာရေးနဲ့ရာသီဥတုဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးပြီးခဲ့တဲ့နှစ်အတွင်းဆက်အနာသိမ်းခံရတဲ့မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအချက်အလက်ပြဿနာတွေပြေလျော့စေဖို့ဟာလည်းဆွေးနွေးဆောင်ရွက်မဲ့အစီအစဉ်ထဲမှာပါဝင်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။
မြန်မာနိုင်ငံမှာစစ်ကောင်စီကကမကထလုပ်ကျင်းပါတဲ့မဲကောင်ဒေသရင်းနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီဟာအင်္ဂါနေ့မှာထိုင်းနိုင်ငံကိုခီးဆက်ခဲ့ပြီးထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝူချာနဲ့ရောထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမုတ်ဝါနီနဲ့ပါဘန်ကောက်မှာတွေ့ဆုံခဲ့ပါတယ်။ ထိုင်းနဲ့တရုတ်တို့ကြားစီးပွားရေးနဲ့ဆိုင်ဘာလုံခြုံရေးကိစ္စတွေအပါအဝင်ဂါနာဆောင်မှပူးပေါင်းဆောင်ရွက်တိုးမြှင့်မှုအတွက်ရည်ရွယ်ထားတယ်လို့နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေကရှင်းလင်းပွဲအပြီးပူးတွေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တရုတ်နိုင်ငံဟာလာအိုစ်နဲ့ထိုင်းနိုင်ငံတွေနဲ့တူသုံးနိုင်ငံကြားယထာလန်တွေနဲ့ဆက်သွယ်ထားတဲ့အထူးစီးပွားရေးဇင်းကြံတစ်ခုတည်ဆောက်ရေးအတွက်စီစဉ်နေတယ်လို့ဒါအပြင်ဒီလမ်းကြောင်းဟာတရုတ်နိုင်ငံတောင်ပိုင်းဈေးကွက်တွေကိုဒီနှစ်နိုင်ငံနဲ့ဆက်သွယ်စေပြီးဥရောပအထိပါရောက်နိုင်စေဖို့လှုံ့ဆော်မှာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။သူ့ရဲ့အရှိတောင်အာရှ၅နိုင်ငံခီးစဉ်အတွင်းတရုတ်နိုင်ငံခြားရေးဝန်ကြီးဟာထိုင်းနိုင်ငံပြင်အင်ဒိုနီးရှားဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ UNESCO ရဲ့ကမ္ဘာ့အမွေနဲ့နေရာတစ်ခုဖြစ်တဲ့ပုဂံမှာကျင်းပတဲ့ LMC မဲခေါင်လမ်းချမ်းအစည်းအဝေးမှာတရုတ်နိုင်ငံခြားရေးဝန်ကြီးဟာမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကတက်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းဆွေးနွေးခဲ့ပါတယ်
။မာလီနိုင်ငံကကုလသမဂ္ဂငင်းချမ်းရေးထိန်တပ်ဖွဲ့ရဲ့ရင်တန်းလမ်းဘေးထောင်ဘုံထိမှန်ရာကအီဂျစ်နိုင်ငံကငင်းချမ်းရေးထိန်တပ်ဖွဲ့ဝင်2ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိကြောင်းမာလီနိုင်ငံတည်ငြိမ်မှုဆိုင်ရာကုလသမဂ္ဂမစ်ရှင်ကအင်ကာနေမှာပြောပါတယ်။တက်စလာနဲ့ခေါင်းမြို့အကြမှာပောက်ကွဲမှုဖြစ်ခဲ့တာလို့လဲကုလသမဂ္ဂမစ်ရှင်ကပြောပါတယ်
။ Mali where an armored vehicle from a UN logistics convoy
ကုလသမဂ္ဂထောက်ပို့ရင်တန်းရဲ့တန်ချက်ကကားတစ်စင်းတက်စလာနဲ့ခေါင်းမြို့အကြမှာမိုင်းထိပါတယ်။ကနဦးရရှိတဲ့သတင်းအရတိုက်ခိုက်ခံရမှုကြောင့်ငင်းချမ်းရေးတိန်တပ်ဖွဲ့ဝင်2ဦးထဏ်ရာရပြီးတေဆုံးဒဏ်ရာရတေဆုံးပြီး၅ဦးကပြင်းပြင်းထန်ထန်ဒဏ်ရာရထားတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။နိုင်ငံတကာဥပဒေအရစစ်ရာဇဝတ်မှုမြောက်နိုင်တဲ့ဒီတိုက်ခိုက်မှုကိုကုလသမဂ္ဂငင်းချမ်းရေးဒိတ်မစ်ရှင်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းလည်းသူကပြောပါတယ်ရှင်
။အမေရိကန်နိုင်ငံရှီကာဂိုစင်ချေဘုံက Highland Park ရပ်ကွက်မှာဇူလိုင်၄ရက်၄ရက်နေ့လွတ်လပ်ရေးနှင့်ခန်းနာကပြစ်ခတ်မှုမှာတနတ်သမားဟာအချက်80ကျော်ပြစ်ခတ်ခဲ့ပြီးထိတ်လန့်တကြားထွက်ပြေးသူတွေထဲမှာအမျိုးသမီးလိုဝတ်ဆင်ပြီးထွက်ပြေးခဲ့တယ်လို့အင်ကာနေမှာရဲကပြောပါတယ်။တိုက်ခိုက်ရေးသုံး AR-15 ပုံစံတနတ်နဲ့ပြစ်ခတ်တဲ့အတွက်ခုနှစ်ဦးသေ30ကျော်ဒဏ်ရာရခဲ့တာပါ။တနတ်သမားဟာတိုက်ခိုက်ဖို့သတင်းပတ်နဲ့ချီစီစဉ်ခဲ့ပုံရတယ်လို့လည်းရဲကယူဆပါတယ်။ Illinois ပြည်နယ်အစိုးရရှိနေကတော့အင်ကာနေမှာပဲလူသတ်မှု9မှုနဲ့ဆွဲချက်တင်လိုက်ပြီးနောက်ထပ်လည်းဆွဲချက်တင်မှုရှိသေးတယ်လို့ပြောပါတယ်။ပြစ်ခတ်မှုအတွက်တန်ရရှိသူအသက်21နှစ်အရွယ်ရောဘတ်ခရီမိုသက်ကိုတော့အခင်းဖြစ်ပြီးနိုင်ပိုင်းအကြံမှာပဲကားမောင်းနေတာကိုရဲကတွေ့ပြီးဖမ်းမိတာပါလွတ်လပ်ရေးနဲ့စီတန်းလှည့်လည်သူတွေကိုအနီးနားအဆောက်အဦခုံမှုပေါ်ကနေပြစ်ခတ်ခဲ့တာလို့လည်းရဲကဆွဆွဲထားပါတယ် FBI နဲ့ဒေသခံရဲတပ်ဖွဲ့တွေကတော့အခင်းဖြစ်ပေါ်တဲ့နေရာမှာနောက်ထပ်အထောက်အထားတွေရဖို့အတွက်ဆက်လက်ရှာဖွေနေကြဆဲဖြစ်ပါတယ်
သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ဒေါခင်မျိုးသက်တို့ကပြောပြသွားတာပါအခုတော့ကျွန်တော်တို့သတင်းပေးဖို့ခြင်းနဲ့သတင်းဆောင်မတွေထုတ်လွှင့်ဖို့အချိန်ကြာရောက်လာပါပြီပထမအဦးဆုံးအနေနဲ့ကတော့တမူးမျိုးကအချိန်တွေကိုတင်ပြပါမယ်အိန္ဒိယမြန်မာနယ်စပ်မိုးရီမျိုးနယ်ကအိန္ဒိယနိုင်ငံသား2ဦးတမူးမျိုးမှာဇွန်လ5ရက်နေ့နေ့လယ်ပိုင်းကတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်ဒေသခံတွေကတော့ပြူစောထီအဖွဲ့ကတပ်ဖြတ်တယ်လို့ပြောဆိုတာတွေရှိနေပြီးအိန္ဒိယအာဏာပိုင်တွေဘက်ကရုပ်အလောင်းပြန်လည်လွှဲပြောင်းပေးဖို့ကြိုးစားနေပါတယ်တချိန်တည်းမှာဒေါသထွက်နေတဲ့မိုးရီမျိုးကန်တွေကလည်းမိုးရီမျိုးရဲစခန်းမှာစုုံရောက်ရှိနေကြပြီးနှစ်နိုင်ငံပြည်သူတွေကြားခိုက်ရန်ဖြစ်ပွားမှာစိုးရိမ်ရတဲ့အခြေအနေတွေရှိနေပါတယ်ရန်ကုန်ကလာတဲ့သတင်းကိုနားလောင်ကပြောပြထားပါတယ
်အိန္ဒိယနိုင်ငံမိုးရီမျိုးမှာနေထိုင်သူတို့ဟာမြန်မာနိုင်ငံတမူးမျိုးမှာအင်္ဂါနေ့နေ့ခင်း2နာရီလောက်ကတပ်ဖြတ်ခံခဲ့ရတာလို့ဒေသခံတွေကပြောပါတယ်ဒီတပ်ဖြတ်ခံရတာနဲ့ပတ်သက်လို့မိုးရီမျိုးမှာနေထိုင်နေတဲ့ကူကီအမျိုးသမီးတူက VOA ကိုအခုလိုပြောပါတယ
်ဟောဘွားရက်ကွက်အော်အထောက်ကကြောင်းအနည်းအဲ့မှာတက်သွားလားအိန္ဒိယနိုင်ငံသားဟုတ်တယ်တယောက်ကဒီမူလေးမျိုးကပေါ့နော်အဝတ်နံပါတ်2မှာနေတယ်နောက်တယောက်ကဝတ်နံပါတ်4လားအချိန်ကတော့ဒီလေကျမတို့မြန်မာချင်းဆိုလို့ရှိရင်နှစ်နိုင်သုံးနိုင်ဝင်းကျင်လောက်ဖြစ်လိမ့်မယ်ဘာဖြစ်လို့တက်တယ်ဆိုတော့လေကျမတို့မသိရသေးဘူးပေါ့နော
်ဒေတာရင်သတင်းမီဒီယာတွေကတော့အသက်ခံရသူတွေဟာတမီးလူမျိုးပီမိုဟန်28နှစ်နဲ့အမ်အီယာနာ35နှစ်တို့ဖြစ်ပြီးသူတို့ကိုပြူစောထီအဖွဲ့ကတပ်ဖြတ်တာလို့ဖော်ပြထားပါတယ်။တပ်ဖြတ်ခံရမှုအတွက်ဒေါသဖြစ်နေတဲ့မိုးရိပ်မြုပ်ခံတွေဟာရဲစခန်းမှာစုရုံရောက်ရှိလာခဲ့ကြတယ်လို့လည်းအခုလိုဆက်ပြောပါတယ
်။မိုးလေးဖက်ကအိန္ဒိယနိုင်ငံသားတွေအများစုအဲ့မှာသူတို့ရဲ့ဒီမိုးလေးကဒီရဲစခန်းမှာသွားပြီးမှအခုအများကြီးပဲရှိနေကြတာ။ဘာကြောင့်တက်ခံရတယ်ဘာကြောင့်လဲဆိုရင်ဟာသူတို့မကြားရမဖြစ်ပြန်ဖတ်မလာဘူးလို့လည်းကျွန်မထင်တယ်။ဟိုရဲစခန်းဖက်ကတော့ဘာမှတော့မပြောသေးဘူးခုချိန်ထိလေ။ဟိုတက်ခံလိုက်ရတဲ့လူတွေက တခါနိုင်ငံသားတွေဟုတ်တယ်ဒါပေမဲ့အနည်းနဲ့များတော့တို့ကတော့ကျမတို့မြန်မာနိုင်ငံသားတွေအပေါ်တော့တာထွက်မှာပဲဟိုစာဝတ်နေရေးအရာဒီမိုးလေးဖက်မှာဈေးလာရောက်တဲ့လူတွေပေါ်ပြစ်မှတ်ထားလိမ့်မယ်လို့တော့ကျမအမြင်သာပေါ့တော့ဟုတ်ချင်မှလည်းဟုတ်မယ်မဟုတ်ပါစင်းတဲ့လူလည်းအဆုပေါင်းတယ်သူတော့စိတ်ပူစရာတော့ကောင်းတယ်ဒီကိစ္စလေ
မိုးရေးဖက်မှာခလုံးနေသူတမူးမျိုးသားတယောက်ကတော့အသက်ခံရသူတွေအလောင်းဟာညနေ9နာရီလောက်အထိတမူးဆေးရုံမှာရှိနေကြောင်းနဲ့တင်းမာမှုတွေရှိနေကြောင်းပြောပြပါတယ်
ကျားတော့အလောင်းကတော့လောဆယ်ကပုပ္ပုပြေးမှရောက်နေတယ်အဲ့ဒီကရဲစခန်းကနေပေါ်မှာရဲစခန်းကိုအကြောင်းကြားပြီးအလောင်းတွေကိုလုပ်နေတယ်သူတို့လောဆယ်ကသွားကြည့်တယ်သွားကြည့်ခင်မှာအလောင်းကမြုပ်လာတယ်ကျွန်တော်တို့လည်းဒီကျွန်တော်အလောင်းကလည်းဒီမှန်ငန်းနှစ်ဖြစ်နေအောင်ဆက်တော့ကျွန်တော်ခဏထွက်တယ်ဟိုလမ်းတော့ဆိုတော့ဟိုအိန္ဒိယရဲကပြောတယ်အခုအပြင်ဖြစ်သွားနေတယ်လောဆယ်သူတို့ကအလောင်းလာရင်သူကသူရဲ့စိတ်ဆန္ဒတော့ရှိတယ်လေခံနေစိတ်တော့တော့ပမာမြေမုန်းလာတော့ဘာလို့ဖြစ်လာနိုင်လဲအမိသားရှိတာဟုတ်အဲ့ဒါတော့ကျွန်တော်တို့ကကျွန်တော်နေတဲ့နေရာပြန်နေတယ်
အိန္ဒိယနိုင်ငံမိုးရီနဲ့မြန်မာနိုင်ငံတမူးမျိုးဟာနေဆက်ချင်းကရက်တီးရှိနေတာဖြစ်ပြီးတော့နှစ်ဖက်မြို့ခံတွေကတမျိုးနဲ့တမျိုးကူလူသွားလာပြီးစီးပွားရေးလုပ်ကိုင်နေကြတာလည်းဖြစ်ပါတယ်။2020ခုနှစ်ကိုဗစ်ကပ်ရောဂါစတင်ဖြစ်ပွားခဲ့တဲ့နောက်နေဆက်ဂိတ်တွေကိုပိတ်ပင်ထားခဲ့ရကပြီးခဲ့တဲ့လကွန်ပိုင်းကတော့အိန္ဒိယမြန်မာကူးသန်းတဲ့ဂိတ်နှစ်ဂိတ်နဲ့အမှတ်တစ်ဂိတ်ကိုပြန်ဖွင့်ခဲ့တာဖြစ်ပါတယ
်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုနန်းလောင်ပြောပြသွားတော့ပါဆက်လက်ပြီးတော့မြန်မာရှစ်ပြောင်းလုံသမားတွေအပါအဝင်ထိုင်းနိုင်ငံကအခြေအနေတချို့ကိုတင်ပြပါဦးမယ်။ထိုင်းနိုင်ငံအတွင်းမှာတရားမဝင်အထောက်အထားမဲ့အလုပ်လုပ်ကင်နေကြတဲ့မြန်မာအပါအဝင်လာအိုကမ်ဘောဒီးယားဗီယက်နမ်ရှစ်ပြောင်းလုံသားတွေကိုပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်ထုတ်ပေးမယ့်အကြောင်းထိုင်းဆိုရအဖွဲ့ကဇူလိုင်လ9ရက်နေ့မှာအတည်ပြုပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကဆက်ပြောပြပါမယ်ခင်ဗျာ
။ထိုင်းနိုင်ငံအတွင်းမှာတရားမဝင်အထောက်ထားမဲ့နေထိုင်အလုပ်လုပ်ကင်နေကြတဲ့မြန်မာအပါအဝင်လာအိုကမ်ဘောဒီးယားဗီယက်နမ်ရွှေ့ပြောင်းလုပ်သားတွေကိုထိုင်းဆိုရကနေမြေတစ်ခုထဲမှာပဲအလုပ်လုပ်လို့ရတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်ကိုလုပ်ပေးမယ်ဆိုပြီးထိုင်းဆိုရကဇူလိုင်လ9ရက်နေ့မှာအတည်ပြုခဲ့ပါတယ်။မကြာခင်မှာဒီအထောက်ထားလက်မှတ်တွေလုပ်ပေးတော့မှာဖြစ်တယ်လို့လည်းအလုပ်သမားရေးတက်ကြွလှုပ်ရှားသူမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်။
ထိုင်းဆိုရကြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့နိုင်တနကော1.6နေပြီးတော့ဇူလိုင်လ9ရက်နေ့မှာထိုင်းနိုင်ငံမှာရှိနေနေပြီးသားရုံးနေနေပြီးသားအလုပ်လုပ်နိုင်တဲ့ဆက်တဲ့မြန်မာလာအိုကမ္ဘောဒီးယား PNN ဆိုတဲ့ရှေ့ပြောင်းလူသားတွေကိုအထောက်အထားမရှိတဲ့သူတွေကိုပန်းရောက်ပတ်ကတ်လုပ်ပေးမယ်လို့အတည်ပြုလိုက်တာကိုဗစ်စကူအလောကလာမှာထိုင်းစီးပွားရေးကျန်လေပြီးတော့နန်းနန်းကူလာဖို့အဲဒီရှိတော်မူသားရဲ့သူကနဲ့အထောက်ပံ့ပေးစီရအတွက်ထိုင်းနိုင်ငံမှာရောက်နေတော့တရားမဝင်နေတဲ့လောက်ကိုင်းနေတဲ့အဲ့ဒီနိုင်ငံသားဒီမျိုးဧည့်သည်နိုင်ငံသားဒီမျိုးတက်တလို့ခြင်းအပြင်အထောက်အထားအစ်လုပ်ပေးခြင်းအပြင်ဒီမှာအကျိုးပြုတယ်လို့သူတို့ပြောယူဆလာပါလေ
အခုပန်းရောင်ကပ်ပြုလုပ်ဖို့အတွက်ကအလုပ်ရှင်ကအလုပ်ကိုင်းရှာဖွေဦးစီးဌာနကိုလှူသားအမိစီရင်တရားမှာဖြစ်ပြီးရက်ပေါင်း60အတွင်းမှာအလုပ်လုပ်ခွင့်လက်မှတ်လျှောက်ထားရမှာဖြစ်ပါတယ်။လောလောဆယ်ကုန်ကျစရိတ်ကတော့ဘတ်ငွေ1000သာကုန်ကျအောင်မှာဖြစ်တယ်လို့လည်းဦးမိုးကျိုးကဆိုပါတယ်
။အလုပ်ရှင်ရနေပြီးတော့သက်ဆိုင်ရာလူမဌာနကတော့ပြီးတော့ name list ပေါ့။ညီချင်းတင်တယ်။ညီချင်းတင်ပြီးတော့ရက်ပေါင်း60အတွင်းဆိုတော့2လအတွင်းပေါ့နော်။ညီချင်းတင်တယ်။အဲညီချင်းတင်တဲ့အခါမှာဖောင်ဖြည့်ကက100ဝတ်ပံပေးက900 1000ပတ်1000နဲ့လျှောက်ထား
အခုဆိုရင်ထိုင်းနိုင်ငံအတွင်းမှာအလုပ်လုပ်ခွင့်လက်မှတ်ဖြစ်တဲ့ပန်းရောင်ကတ်လုပ်ပေးမယ်ဆိုတဲ့သတင်းကြောင့်တရားမဝင်ဝင်ရောက်လာသူတွေဟာနေ့စဉ်ယာနဲ့ချီပြီးအစုလိုက်အပြုံလိုက်ဝင်လာနေစေဖြစ်ပါတယ်။တချို့လဲထိုင်းနိုင်ငံကိုရောက်ရှိပြီးအလုပ်လုပ်ကင်ဖို့စောင့်နေသူတွေရှိသလိုတချို့လဲအဖမ်းဆီးခံရပြီးနေရပြန်ဖို့ခံရသူတွေလည်းရှိနေတာပါ။အခုလိုမျိုးတရားမဝင်နေထိုင်နေရတဲ့သူတွေအတွက်အလုပ်လုပ်ခွင့်လက်မှတ်လုပ်ပေးမယ်ဆိုတဲ့ကိစ္စဟာအထောက်ထားမဲ့အလုပ်သမားတွေအတွက်ဝမ်းမြောက်စရာသတင်းဖြစ်ကြောင်းဒီလက်မှတ်ရှိမယ်ဆိုရင်အလုပ်သမားအခွင့်အရေးနဲ့အပြည့်အဝရရှိမှာဖြစ်ကြောင်းကိုလည်းပြောပြပါရစေ။
အဲတော့စာစာချင်းအချင်းဒီဒီအားလည်းဖွဲ့စည်းပါတီစစ်စီအရေးပုံကိုကြောက်ရမလို့တော့ဘူး။နံပါတ်1ကထိုင်းနိုင်ငံသက်ဆိုင်ရာ COCB ကနေကိုဒီစာစာနဲ့ပြပြီးတော့ကုသမှုခံယူလို့ရတယ်။ပြီးတော့တက်မှတ်ထားတဲ့ထိုင်းဥပဒေတိုင်းတက်မှတ်ထားတဲ့လောကပါဝင်အလုပ်သမားအခွင့်အရေးတွေအစုံတရာရရှိမယ်။
အခုထိုင်းဆိုရလုတ်ပေးမဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်ဟာ2023ခုနှစ်ဖေဖော်ဝါရီလ13ရက်နေ့အထိသက်တမ်းရှိမှာဖြစ်ပြီးနောက်ထပ်တစ်နှစ်သက်တမ်းနှစ်ကြိမ်ထပ်တိုးနိုင်တယ်လို့2025ခုနှစ်ဖေဖော်ဝါရီလ13ရက်နေ့အထိအလုပ်လုပ်ကင်ခွင့် ထိုင်ငွေရရှိသွားမှာဖြစ်တယ်လို့လဲထိုင်းဆိုရပြောခွင့်ရသူကထုတ်ဖော်ပြောဆိုသွားပါတယ်ရှင်။
ဒါကတော့ထိုင်းနိုင်ငံရောက်ရွှေပြောင်းအလုံသမားတွေနဲ့ပတ်သက်ပြီးမအေးမှာပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းနိုင်ငံကခြေနေတစ်ခုကိုပဲတင်ပြပေးပါဦးမယ်ဆေးကြောင်းပင်ဆိုင်ပြိုးကွင်းနဲ့ရောင်းဝယ်ခွင့်တရားဝင်ခွင့်ပြုထားတဲ့ထိုင်းနိုင်ငံမှာဆေးကြောင်းနဲ့လုပ်တဲ့ပစ္စည်းတွေတဲကိုစိတ်ကိုပြောင်းလဲစေရတဲ့ THC ဓာတ်သတ်မှတ်ပမာဏနဲ့ကျော်လွန်နေသလားဆိုတာကိုလွယ်လွယ်လူကူကူစစ်ဆေးနိုင်မဲ့ test kits ကိရိယာတွေကိုထုတ်လုပ်မယ်လို့
ထိုင်းကျန်းမာရေးဌာနကကြေညာထားပါတယ်အိမ်မှာကိုဗစ်စစ်တဲ့ကိရိယာလိုမျိုးပဲစစ်နိုင်မဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကိုအခြေခံပြီးတော့မတ်စုမြတ်မွန်ကပြောပြပါမယ်ခင်ဗျာထိုင်းနိုင်ငံမှာ2022ခုနှစ်ဇွန်လကိုရက်နေ့ကစပြီးကန်နဘစ်ဆေးကြောပင်တွေကိုတရားဝင်စိုက်ပျိုးခွင့်ရောင်းချခွင့်ပြုခဲ့ပါတယ်ကျန်းမာရေးအရဆေးကြောသုံးဆွဲနိုင်တယ်လို့ထိုင်းအစိုးရကပြောပေမဲ့လူကြားထဲမ အဲ့ဒီတားမြစ်ချက်ကျွလွန်တွေအနေနဲ့ငွေရန်ထောင်နှံတွေကိုကြားခံပေးဆောင်ရနိုင်ပါတယ်ဒါကြောင့် THC ဓာတ်တုံညတသမနှစ်ရာခိုင်နှုန်းကျော်လွန်နေသလားဆိုတာသိနိုင်အောင်လို့လွယ်လွယ်စစ်နိုင်မဲ့ test kit တွေကိုထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့ဆေးသိပ္ပံဌာနကတီထွင်နေပါတယ်ကိုဗစ်ရောဂါကူးမကူးစစ်တဲ့ကိရိယာတွေလိုမျိုး15မိနစ်အတွင်းမှာအဖြေသိနိုင်မယ်လို့တာဝန်ရှိသူတွေကပြောပါတယ
် test kit เนี่ยเป็นชุดที่ทีมหรือกรมเอาง่ายๆว่ากรมก็แล้วกันฮะคิดขึ้นมาตอบโจทย์ถ้าชาวบ้าน
စိတ်ကြောက်ထဲမှာစိတ်ကိုပြောင်းလဲစေတဲ့ THC ဓာတ်ဘယ်လောက်ပါသလဲဆိုတာအများပြည်သူစိုးရိမ်နေကြတဲ့အချက်ကိုဖြေရှင်းနိုင်ဖို့ကျွန်တော်တို့ဌာနက test scan လို့အမည်ပေးထားတဲ့ဆေးစစ်ကိရိယာကိုတည်ထင်ရတာဖြစ်ပါတယ်ဥပဒေအရ THC ပမာဏ3.2%ခန့်နှုန်းနဲ့ကျော်ပါတဲ့ပစ္စည်းတွေကိုတားမြစ်ထားပါတယ်ဆေးကြောက်သုံးပြီးကားမောင်းတဲ့အခါလဲအန္တရာယ်များပါတယ်ဒါကြောင့်လူတွေအနေနဲ့ test kit နဲ့လွယ်လွယ်ကူကူစစ်ဆေးသိနိုင်အောင်လုပ်လိုက်တာဖြစ်ပါတယ်ဓာတ်ခွဲခန်းပို့စစ်ဆေးမယ်ဆို3ရက်ကနေ5ရက်လောက်ကြာပြီးဒေါ်လာ140နဲ့ညီမျှတဲ့ဘတ် 5,000 လောက်ကျပါမယ်။ test kit နဲ့ဆိုရင်တော့ဘတ်100အောက် $3 နီးပါးပဲကုန်မှာဖြစ်ပါတယ
်။ test scan kit နဲ့စစ်လို့ line to line နဲ့ပေါ်ရဆိုရင်စိတ်ကိုပြောင်းလဲစေတဲ့ THC ဓာတ်ပါဝင်မှု 3.2% ရာခိုင်နှုန်းကျော်တယ်လို့မှတ်ယူနိုင်ပါတယ်။တက်မှတ်ပမာဏ 3.2% အောက်ရောက်တယ်ဆိုရင်တော့ line နှစ်ခုပြမှာဖြစ်ပါတယ်။ဒီ desk kit ကအလွယ်တကူဆစ်လို့ရအောင်လုပ်ပေးထားတာဖြစ်ပြီးတော့တရားရာခိုင်နှုန်းရလတ်အမှန်သိချင်ရင်တော့ဓာတ်ခွဲခန်းကိုပို့ပြီးဆစ်ဆေးဖို့လိုတယ်လို့တာဝန်ရှိသူတွေကရှင်းပြပါတယ
်။ခုနီးต้องบอกว่านี่คือชุดทดสอบเบื้องต้นเหมือนชุด ATK ถ้าเราอยากจะยืนยัน 100% หรือแบบ
ဒီနာကအိမ်မှာကိုဗစ်စစ်တဲ့ပစ္စည်းတွေလိုမျိုးကနဦးအခြေအနေသိရအောင်စစ်ဆေးပေးတာမျိုးဖြစ်ပါတယ်ဥပဒေကြောင့်အရတက်တဲ့အဖြစ်တရားရာခိုင်နှုန်းရလတ်အမှန်တရားရုံးမှာတင်ပြဖို့အတွက်ဆိုရင်တော့ဓာတ်ခွဲကမှဆန်းတက်ဖို့လိုအပ်ပါတယ်ဒီ test kit ကတော့ကိုဗစ်များဖြစ်နေသလားသိနိုင်အောင်စစ်တာမျိုးလိုပါပဲ80ရာခိုင်နှုန်းလောက်ဖယ်မှတ်ပါတယ်ဒီဆန်းတက်ကိရိယာတွေကကနဦးအဖြစ်သိရဖို့အတွက်တော့တကယ်ကောင်းပါမယ်ဒါပေမဲ့အဆုံးသတ်ရလတ်အတွက်တော့သုံးလို့မရပါဘူး
စေးဆောင်နဲ့လှုပ်ထားတဲ့ပစ္စည်းတွေထဲမှာ THC ဓာတ်ပါဝင်မှု 3.2% ရာခိုင်နှုန်းထက်ကျော်မကျော်လွယ်လွယ်နဲ့မြန်မြန်သိရအောင်စစ်နိုင်မဲ့ကိရိယာသတောင်းခွဲကိုထိုင်းကျန်းမာရေးဌာနကကတဦးထုတ်လုပ်ပြီးတော့အစိုးရဌာနတွေကိုဝေပေးမှာဖြစ်ပါတယ်။နောက်ပိုင်းကျရင်တော့ဒီနည်းပညာကိုပုဂ္ဂလိကကုမ္ပဏီတွေကိုမျှဝေပြီး test kit တွေကိုစီးပွားဖြစ်ထုတ်လုပ်သွားမယ်လို့ထိုင်းဆေးသိပ္ပံဌာနကပြောပါတယ်ရှင်။
ပါစုမြတ်မွန်ပြောပြသွားတာပါဆက်လက်ပြီးတော့ကျမ်းမာရေးဆိုင်ရာစောင်းပါတဲ့ဘုတ်ကိုတင်ပြပါဦးမယ်အာဖရိကတိုင်းမှာလွန်ခဲ့တဲ့ဆယ်စုနှစ်တည်းကတည်းကဖြစ်နေတဲ့မြောက်ကြောက်ယောဂါဟာအခုကမ္ဘာတစ်လောအခြားနိုင်ငံတွေ50ကျော်အထိပြန့်နှံ့လာနေပြီဖြစ်ပါတယ်အခုအခါမှာတကူတည်းသောမြောက်ကြောက်ကာကွယ်ဆေးထုတ်လုပ်ခွင့် license ကိုဒိမတ်နိုင်ငံကိုပေဟေဂင်အခြေစိုက် Barbarian Nordic ဆေးကုမ္ပဏီကအစွမ်းထက်တဲ့မြောက်ကြောက်ယောဂါကာကွယ်ဆေးထုတ်လုပ်နိုင်ပြီးတကဘာလုံးကိုဆေးအလုံးလောက်ဖြန့်ဝေပေးနိုင်တော့မှဖြစ်ကြောင်းပြောဆိုပါရစေ။မြောက်ကြောက်ယောဂါကာကွယ်ဆေးအကြောင်းကို AP သတင်းတင်ပြထားတဲ့ AP သတင်းဆောင်ပါကိုအခြေခံပြီးတော့မတ်ခွာညိုကပြောပြပေးမှာပ
ါ။အခုထုတ်လုပ်နေတဲ့မြောက်ကြောက်ယောဂါကာကွယ်ဆေးဟာယောဂါဖြစ်စေတဲ့ဗိုင်းရပ်စ်ရဲ့အာသိမ့်မပြင်းလာတဲ့ဗိုင်းရပ်စ်ပုံစံတစ်မျိုးကိုသုံးထားပြီးကြောက်ယောဂါတို့မြောက်ကြောက်ယောဂါတို့နဲ့ခက်ဆင်ဆင်တူပေမဲ့အန္တရာယ်နေပါလေ။ဒီကာကွယ်ဆေးရဲ့အာနိသင်ကဝင်လာတဲ့ယောဂါပုဂ္ဂိုလ်ထိမ့်ချုပ်ထားနိုင်ပါတယ်။ဆိုလိုတာကဒီကာကွယ်ဆေးထိုးထားရင်ခန္ဓာကိုယ်ထဲက cell တွေကိုယောဂါပုဂ္ဂိုလ်ကမကူဆက်နိုင်တော့တာမျိုးပါ။ကာကွယ်ဆေးဟာသူတို့ကာကွယ်ပေးရမယ့်ကြောက်ယောဂါအစ်စ်ကူဆက်ခံရတာမျိုးနဲ့အရန်စင်တူတာကြောင့် ကိုရင်းခုခံအာစနစ်တုံ့ပြန်မှုအားကောင်းလာအောင်လုပ်ပေးနိုင်စွာရှိပါတယ်။မြောက်ကျောက်ကာကွယ်ဆေးထုတ်လုပ်နေတဲ့ Barrier Nordics ယင်းဤမြုပ်နှံမှုဆိုင်ရာဒုဥက္ကဋ္ဌ Rob Sass ဆိုရန်ဆန်းကလွန်ခဲ့တဲ့သတင်း၅ဘက်လောက်ကမှရုတ်တရက်ကြီးဒီယောဂပြန့်နှံ့လာခဲ့တယ်လို့ပြောပါတယ
်။ This outbreak came and now it's all about monkeypox.
ဒါကတကဘာလုံးရစ်တက်မအေးရတဲ့ကိစ္စပါ။ဒါကြောင့်လည်းနိုင်ငံအတော်များများကဆေးဝယ်ခြင်းလို့တောင်းဆိုနေကြပါတယ်။ရင်ကကျွန်တော်တို့နဲ့တခါမှမဆက်ဆံမှုတဲ့နိုင်ငံတွေကတောင်မှဆေးလိုလာတော့ကျွန်တော်တို့နဲ့ပြောဆိုလာကြပါတယ်
။2019ခုနှစ်မှာအမေရိကန်အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကမြောက်ကျောက်ယောဂါကာကွယ်ဆေးကိုအတည်ပြုပေးခဲ့ပြီးဖြစ်ပါတယ်။ဥရောပမှာလည်းအလားတူအတည်ပြုချက်ရဖို့ကြိုးစားနေတဲ့အကြောင်း Mr. Sorensen ကပြောပါတယ်။တရိတ်ဆန်တွေနဲ့ဆက်သက်ရမှာဒီကာကွယ်ဆေးကအလွန်ထိရောက်တဲ့အကြောင်းကိုလည်းသူကပြောပါတယ်
။ In animal testing,we have shown or this vaccine have shown to be 100% protective
တရိတ်ဆန်တွေနဲ့စမ်းသပ်ရမှာရာနှုန်းပြည့်အကာအကွယ်ပေးနိုင်တာတွေ့ရပါတယ်ဒါကဆေးဝါးတွေကိုအတည်ပြုဖို့စစ်ဆေးကြမဲ့ American FDA ဥရောပက EMA အဖွဲ့ကြီးတွေကကြိရှုစစ်ဆေးမဲ့အချက်ပါအ
ာဖရိကမှာရှိထားတဲ့အရင်အချက်လက်တွေအရကြောက်ယောဂါကာကွယ်ဆေးဟာမြောက်ကြောက်ယောဂါကို85ရာခိုင်နှုန်းကာကွယ်နိုင်တယ်လို့ American ယောဂါထိန်းချုပ်ရေးဗဟိုဌာနကပြောပါတယ်အလားတူပါပဲမြောက်ကျောက်ယောဂါကုသမခံရခြင်းကြိုတင်ပြီးတော့ကျောက်ယောဂါနဲ့မြောက်ကျောက်ယောဂါကာကွယ်ဆေးတစ်ခုခုထိုးထားမယ်ဆိုရင်မြောက်ကျောက်ယောဂါကိုကာကွယ်ရမှာထိရောက်မှုရှိတယ်လို့လည်းပြောပါတယ်။အာဖရိကအလယ်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာမြောက်ကျောက်ယောဂါဖြစ်နေတာဆယ်စုနှစ်တွေနဲ့ချီးရှိနေပြီးယောဂါဖြစ်သူရဲ့ဆယ်ရာခိုင်နှုန်းကသေဆုံးခဲ့ကြပါတယ်။ WHO ရဲ့ဥရောပဆိုင်ရာဒါရိုက်တာဒေါက်တာဟန်စ်ကလုကဒီလအစောပိုင်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားတာပါ။
The magnitude of this outbreak poses a real risk. The longer the virus circulates, the more
virus ပိုးတွေတိုးပွားပြန့်နှံ့လာလေလေ virus ကူးစက်မှုပိုကျယ်ပြန့်လာလေလေဖြစ်ပြီးတော့ယောဂါပိုးဟာယောဂါမဖြစ်သေးတဲ့တိုင်းပြည်တွေကိုပါရောက်သွားပါလိမ့်မယ်
။ဇွန်လ25ရက်နေ့ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမြောက်ကျောက်ယောဂါဟာနိုင်ငံပေါင်း90ကျော်အထိကူးစက်လာနေတဲ့အကြောင်းဒီယောဂါကိုအနိကစောင့်ကြည့်တဲ့အကြောင်းဒါပေမဲ့လည်းကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်ကြေညာချက်ထုတ်ရလောက်အောင်တော့လည်းမဟုတ်သေးဘူးလို့ပြောခဲ့ပါတယ်။အရင်ကမြောက်ကျောက်ယောဂါမရှိခဲ့တဲ့နိုင်ငံပေါင်း40ကျော်မှာမြောက်ကျောက်ကူးစက်ခံရသူပေါင်း3200ကျော်ရှိနေပြီလို့ WHO ကထုတ်ပြန်ပါတယ်။ယောဂါဖြစ်သူအများစုဟာအမျိုးသားချင်းစုံမဲ့သူတွေ၊လိင်တူလိင်ကွဲနှမျိုးလုံးစုံမဲ့သူတွေဒါမှမဟုတ်တခြားအမျိုးသားတွေနဲ့ဆက်ဆံသူတွေဖြစ်ကြပြီးယောဂါဖြစ်သူရဲ့80ရာခိုင်နှုန်းဟာဥရောပတိုက်ကဖြစ်တယ်လို့လည်းဆိုပါရယ်။မြောက်ကျောက်ယောဂါဟာကျောက်ယောဂါဖြစ်စေတဲ့ virus မျိုးရင်းဖြစ်ပြီးဖျားတာ၊ကိုယ်ခန္ဓာနာကျင်ကြိုက်ခဲတာ၊ချမ်းတုံတာနဲ့နွမ်းနယ်တာတွေအပါအဝင်သိပ်မပြင်းထန်တဲ့ဝေဒနာတွေဖြစ်တတ်ပါရယ်။အဲ့ဒီလိုအခြေအနေမှာအများစုကစိတ်တောက်စရာမလိုပဲနဲ့သတင်းပတ်အနည်းငယ်အတွင်းမှာပြန်ပြီးတော့ကောင်းသွားလေရှိပါရယ်။အဲ့ဒီထက်ပိုပြီးပြင်းထန်လာရင်တော့အဖုပိတ်တွေထက်တာအနာပေါက်တာတွေအထိဖြစ်နိုင်ပါတယ်။မြောက်ကျောက်ယောဂါဖြစ်နေသူရဲ့အဝတ်ကိုထိတွေ့ကင်တွယ်မိတာဒါမှမဟုတ်သူတို့ရဲ့အဝတ်အစားတွေအိပ်ရခင်းတွေကနေကူးစက်နိုင်တဲ့အန္တရာယ်များတဲ့အကြောင်းကိုလည်းသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။အာဖရိကတိုက်ကမြောက်ကျောက်ယောဂါဟာကြွက်ရှင့်စတဲ့တွားသွားနို့တိုက်သရဝါတွေလိုသားရိုင်းတရိတ်ဆန်တွေစီကနေလူတွေကိုကူးစက်တာဖြစ်ပါတယ်။အခုကတော့လက်ရှိမှာအာဖရိကထက်ပိုပြီးတော့ကြဲကြဲပြန့်ပြန့်ကူးစက်နေတဲ့ဗြိတိန်လိုချမ်းသာတဲ့နိုင်ငံမျိုးတွေစီကိုပဲဆေးတွေအရောက်များနေတာပါကိုရိုနာဗိုင်းရပ်စ်ကပ်ရေးအတွင်းတော့ကလည်းချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေကြားဆေးရရှိသုံးဆွဲနိုင်မှုအချို့မညီမျှတာမျိုးအမြင့်တွယ်သွားမှာကိုတော့ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေကသတိပေးနေကြပါတယ်ရှင
်ဒါကတော့ကမ္ဘာပေါ်မှာပြန့်နှံ့လာနေတဲ့မြောက်ကျောက်ယောဂါကာကွယ်ဆေးနဲ့ပတ်သက်ပြီးတော့မက်ခွန်ညိုပြောပြသွားတာပါ VOA အမေရိကန်တန်ရဲ့ဗုဒ္ဓနေ့မနက်ဖက်တန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြမီအချိန်တွင်းမှာပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးဖို့အစီအစဉ်ထားပါတယ်ခင်ဗျာ
VOA အမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။ နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ဗုဒ္ဓဦးနဲ့မနေ့ဖက်တန်လွင့်စီစဉ်တွေကိုလိုင်းနိုမီတာ 25kHz 12133ညလိုင်းနိုမီတာ 40kHz 9413ညလိုင်းနိုမီတာ 51kHz 9895တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူမှုကွန်ရက်ပေါ်ကသတင်းထူးများအမေရိကန်နိုင်ငံရေးအကြောင်းရင်ဝင်းတဲ့မှတ်စုကဘာတလောခီးသွားဆိုတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အဲ့ဒီအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်မီမှာကျွန်တော်တို့တဘာဝပတ်ဝန်းကျင်ဆိုင်ရာစောင်းပါတပုတ်ကိုဥစွာတင်ပြပါရစေ။လူသားတွေအတွက်အစားအစာတွေအလုပ်ကိုင်းတွေဇီဝမျိုးကွဲတွေနဲ့နောက်ဆုံးလူသားတွေရှုထိုက်တဲ့လေကားအစထုတ်လုပ်ပေးနေတဲ့ပင်လယ်သမုဒ္ဒရာတွေကိုထိမ့်သိမ်းဆောက်ရှောက်ဖို့အစိုးရတွေရဲ့ပြက်ကွက်မှုအပေါ်မှာဥရောပတိုက်သားတွေနဲ့အခြားသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသမုဒ္ဒရာဆိုင်ရာညီလာခံတစ်ခုကုလသမဂ္ဂမှာကျင်းပခဲ့သလိုရှစ်လထဲမှာလည်းအရေးကြီးတဲ့ညီလာခံတစ်ခုကျင်းပဖို့ရှိနေချိန်မှာသမုဒ္ဒရာကိုထိမ့်သိမ်းဆောက်ရှောက်ရေးတိုက်တွန်းတာနေပုံမထွက်လာပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကနေ VOA သတင်းတောက်လီစာဘရိုင်ယန့်သတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့ပင်လယ်သမုဒ္ဒရာတွေရဲ့အရေးပေါ်အခြေအနေလို့တုံ့နှုံပြောဆိုလိုက်ပါတယ
် Global heating is pushing ocean temperatures to record levels
ကမ္ဘာကြီးပူနွေးလာမှုဟာပင်လယ်သမုဒ္ဒရာတွေရဲ့အပူချိန်ကိုမကြုံစဘူးတိုးလာစေပြီးပင်လယ်ပြင်မှာလှိုင်းလေတွေပြင်းထန်လာကမကြာခဏဆိုသလိုမုန်တိုင်းတွေဖြစ်ပေါ်စေပါတယ်ပင်လယ်ရင်မျက်နှာပြင်တွေမြင့်တက်လာပြီးအနိုင်ပိုင်းကျွန်းနိုင်ငံတွေရေလွှမ်းမိုးမှုနဲ့ရင်ဆိုင်လာရပါတယ်နှစ်စဉ်ပလတ်စတစ်တန်ချိန်၈တန်းလောက်ဟာလဲပင်လယ်သမုဒ္ဒရာထဲကိုရောက်ရှိလာပါတယ်လို့အတွင်းမှုချုပ်ဂူတာရက်စ်ကပြောဆိုသွားတာပါဒါကတော့ကမ္ဘာကြီးကို80ရာခိုင်နှုန်းဖုံးအုပ်ထားတဲ့ပင်လယ်သမုဒ္ဒရာတွေရင်ဆိုင်နေရတဲ့ပြဿနာတချို့ဖြစ်ပါတယ်အလွန်အကျွံငါးဖန်းတာတွေတင်းမောတွေမောင်းနှင်တာတွေလေအားလျှပ်စစ်ထုတ်လုပ်တာတွေဟာပင်လယ်သမုဒ္ဒရာတွေရဲ့သဘာဝဂေယစနစ်ကိုပျက်စီးစေပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲကပေါ်တူဂီနိုင်ငံလစ်ဘောမှာပြုလုပ်ခဲ့တဲ့သမုဒ္ဒရာညီလာခံမှာအတွင်းမှုချုပ်ဂူတာရက်စ်အပါအဝင်အခြားလှုပ်ရှားသူတွေကပိုပြီးထိရောက်မြန်ဆန်တဲ့ကာကွယ်စောင့်ရှောက်ရေးတွေလုပ်ဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကတော့အဲ့ဒီအစီအဝေးကနေအမှန်တကယ်တိုးတက်မှုရှိအောင်မလုပ်ဆောင်နိုင်ခဲ့ဘူးလို့ပြောဆိုပါတယ်။ပင်လယ်သမုဒ္ဒရာတွေရဲ့သဘာဝဂေယစနစ်ကိုကာကွယ်ဖို့ကမ္ဘာလုံးဆိုင်ရာသဘောတူညီချက်တရက်အတွက်လာမယ့်ဩဂုတ်လထဲနိုင်ငံအသီးသီးပါဝင်ပြီးဆွေးနွေးမှုတွေပြန်လည်စတင်တဲ့အခါပုံမိုကောင်းမွန်တဲ့ရလဒ်တွေထွက်ပေါ်လာဖို့တဘာဝပတ်ဝန်းကျင်သမားတွေကမျှော်လင့်နေပါတယ်ဒီအထက်မှာအစောနိုင်ဆုံး2023ခုနှစ်လောက်ကစတင်ပြီးပင်လယ်ရေအောက်တပ်ထုတူဖော်ရာတွေကိုတားမြစ်ဖို့ဆိုတဲ့အချက်လည်းပါဝင်ပါတယ်တရုတ်နိုင်ငံကပင်လယ်ရေအောက်တပ်ထုတူဖော်နိုင်မဲ့အခွင့်အလမ်းတွေရှာဖွေနေချိန်မှာဝေဖန်သူတချို့ကတော့ဒီလောက်ရကြောင်ပင်လယ်ရေအောက်ကျန်းပြင်တွေပျက်စီးနိုင်ပြီးတဘာဝဂေယစနစ်ကိုပျက်စီးစေနိုင်တယ်လို့ဝေဖန်ထားပါတယ်။အဲ့ဒီအထက်မှာပြင်သစ်သမ္မတအမ်ယူအယ်မက်ခရွန်လည်းပါဝင်ပါတယ
်။ Malgré les graves troubles du monde géopolitique, malgré la guerre qui revient sur le sol européen,
ပင်လယ်ရေနဲ့ပိုင်းသတ္ထုတူဖော်မှုကိုတားမြစ်တဲ့ဥပဒေပေါင်းတွေရေးဆွဲဖို့လိုပါတယ်။တဘာဝဂေယစနစ်ကိုပျက်စီးစေမဲ့ဒီလုပ်ငန်းတွေကိုနောက်ထပ်အသစ်ထပ်မံပြုလုပ်ခွင့်မပြုဖို့လိုပါတယ်လို့သမ္မတမက်ခရွန်ကပြောဆိုသွားတာပါ။ဥရောပတိုက်ကအဖွဲ့ပေါင်း30လောက်ပါဝင်စုဖွဲ့ထားတဲ့ Sea at Risk ပင်လယ်သမုဒ္ဒရာသဘာဝပတ်ဝန်းကျင်အဖွဲ့ရဲ့မူဝါဒဆိုင်ရာညွှန်ကြားမှု Tobias Truss ကတော့
We know almost nothing about the deep sea. We don't know a lot about the
ပင်လယ်သမုဒ္ဒရာရေနဲ့ပတ်သက်တဲ့ပတ်သက်လို့ကျွန်တော်တို့မသိသလောက်နှီးပါပါဒီပိုင်းရဲ့သဘာဝဂေယစနစ်တွေကိုလည်းတိတ်မသိပါဘူးအလွန်မှရှုပ်ထွေးပြီးနှိမ့်ခွေတဲ့ဂေယစနစ်ဖြစ်ပါတယ်ရေနဲ့သဘာဝကြီးတွေကြည့်ထွားတိုးပွားဖို့ကဆက်စုနှစ်ပေါင်းများစွာကြာပါတယ်ဒီထက်ကြာရင်လည်းကြာနိုင်ပါတယ
်ပင်လယ်သမုဒ္ဒရာတွေနဲ့ပတ်သက်ပြီးနိုင်ငံအသီးသီးကပေးတဲ့ဂရုတွေအတိုင်းလှုပ်ဆောင်ကြဖို့ဥရောပနဲ့နေရာအသီးသီးကသဘာဝပတ်ဝန်းကျင်အဖွဲ့တွေကတိုက်တွန်းနေကြပါတယ်အဲ့ဒီအချက်မှာ2030မှာတန်ရှင်းတဲ့ပင်လယ်သမုဒ္ဒရာဖြစ်ရေးဆိုတဲ့ ဥရောပတံပကရဲ့ရည်မှန်းချက်လဲပါဝင်ပါတယ်။ဥရောပတိုက်ကသဘာဝပတ်ဝန်းကျင်အဖွဲ6ဖွဲ့ရဲ့လေလာအမှတ်ပေးချက်အရ EU ရဲ့လှုပ်ဆောင်မှုဟာပြီးခဲ့တဲ့နှစ်ထဲမှာတိုးတက်မှုအမှတ်8မှတ်ထဲမှာတမှတ်ပဲရပါတယ်။ CX Risk အဖွဲ့ကညွှန်ကြားမှု Tobias Tools ကပြောဆိုရမှာ
I think the underlying problem of the situation is that
ကျွန်တော်ထင်ပါတယ်အဓိကပြဿနာဥရောပသမဂ္ဂရဲ့ဥရီပြည်ပိုင်းမှာမုတ်ရည်နဲ့ပတ်သက်လို့မူအရာတွေကစီလျော်မှုဆက်ဆက်မှုမရှိတာပါဥပမာအနေနဲ့ကျွန်တော်တို့မှာပင်လယ်ပြင်ဆိုင်ရာမဟာဗျူဟာမြောက်သတ်မှတ်ချက်တွေဓမ္မမဟုတ်ရင်လည်းငါးဖက်နာနဲ့ပတ်သက်တဲ့မူအရာတွေရှိပါတယ်ဒါပေမဲ့တကယ်အချိန်ဆက်မိမိအလုံးမလုံးကြပါဘူ
းဒါအပြင်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့တိုးတက်မှုတွေကိုသူတို့လှုပ်တာတဲ့ပို့ပြီးပြောဆိုကြပါတယ်အစိုးရတာဝန်ရှိသူတွေပြောနေတယ်လို့မဟုတ်ပဲပင်လယ်ပြင်ကာကွယ်ရေးကိစ္စမှာဥရောပကရေတတဝအနေအချင်းလောက်ကိုသာအကာအကွယ်ပေးနိုင်တယ်လို့ CX Risk အဖွဲ့ကညွှန်ကြားမှု Tobias True ကပြောဆိုခဲ့ပါတယ်။ဒါကတော့ပင်လယ်သမုဒ္ဒရာရဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောက်ရှောက်ဖို့နဲ့ပတ်သက်တဲ့ဆောင်းပါးတစ်ပုဒ်ကိုတင်ပြပေးခဲ့တာပါ။ဆက်လက်ပြီးတော့လူမှုကွန်ရက်ပေါ်ကလူကြီးအများဆုံးတမိနစ်စာသတင်းတိုလေးတွေကိုစုစည်းတင်ပြပေးပါဦးမယ်။မတ်အေးတန်နာကျော်ကစီစဉ်တင်ဆက်ထားတာပါ။
အမေရိကန်ပြည်အောင်စုမှာဇူလိုင်လ4ရက်နေ့မှာကြာရောက်သွားတဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့ညဘက်မှာမီးရှို့မိဘတွေပြစ်ပေါက်တော့အင်ဗီရောကနေပြီးတော့သမ္မတဂျိုးဘိုင်ဒန်ကမိသားစုနဲ့အတူကြီးရှုခဲ့ပါတယ်။ဝါရှင်တန်မြို့တော် National Mall မြက်ခင်ပြင်ရဲ့တဖက်ကမ်းကနေမီးရှို့မိဘတွေပြစ်လွတ်တာဖြစ်ပါတယ်။ဒီခန်းတော်ကို2019ခုနှစ်ကလေးကကိုဗစ်ဘေးကြောင့်ရပြီးတဲ့နောက်အခုမှအပြည့်အဝအရင်ကားလိုပြန်ပြီးတော့ကျင်းပတာပါ။သမ္မတဘိုင်ဒန်ကတော့နိုင်ငံမှာအောင်မြင်မှုတွေနဲ့အတူစီးလုံးမှုတဲ့စကားကိုလွတ်လပ်ရေးနေမိန့်ကမှပြောသွားခဲ့ပါတယ်။ရှေ့မှာပိုကောင်းတဲ့နေတွေစောင့်နေပါတယ်ဆိုပြီးတော့နိုင်ငံမှာကြုံတွေ့နေရတဲ့ငွေကြေးပြဿနာကိုလည်းသူကအတိအမှတ်ပြုပြောသွားပါတယ
်။ Our economy is growing but not without pain. Liberty is under assault. Assault both here and abroad. In recent days there's been reason to think that this country is moving backward.
ကျွန်တော်တို့စီးပွားရေးကဖွံ့ဖြိုးနေသေးပါ။အဆင်မပြေမှုတွေရှိပါတယ်လို့သူကနေလေခင်စစ်တပ်မိသားစုတွေကိုဘာဘီကျူးအသားခင်နဲ့တည့်ခင်းတော့ပြောသွားခဲ့တာဖြစ်ပါတယ်။ညပိုင်းမီးရှို့မှုတွေနဲ့ဖြစ်ပေါက်ပြီးတဲ့နောက်မှာတော့တမားကအင်ဂျီရောလေသာဆောင်ကနေပြီးတော့လူလူကိုလက်ပြနှုတ်ဆက်သွားခဲ့ပါတယ်။ရုရှားကတော့ဇူလိုင်လ4ရက်နေ့မှာကြားရောက်တဲ့အမေရိကန်လွတ်လပ်ရေးနေ့မှာအမေရိကန်ပြည်အောင်စုကိုဂုဏ်ပြုစကားမဆိုဘူးလို့ရုရှားအစိုးရကပြောသွားပါတယ်။အမေရိကန်ရဲ့မိတ်ဆွေမဆန်တဲ့လှုပ်ရက်တွေကြောင့်သမ္မတပူတင်ကအမေရိကန်သမ္မတဘိုင်ဒန်ကိုဂုဏ်ပြုစကားမပြောဘူးလို့ရုရှားအစိုးရကပြောသွားတာပါရုရှားအစိုးရပြောခွင့်ရသူဒမီထရီဘက်စကော့ဖ်ကဒီနေ့မှာချီးကျူးစကားပြောဖို့ဆိုတာတော်တော်ကိုမသင့်တော်ပါဘူးလို့ပြောသွားတာဖြစ်ပါတယ်ကျူးကျော်စစ်ထိုးနေတဲ့ရုရှားကိုပြန်တိုက်ဖို့ယူကရိန်းကိုအမေရိကန်ကလက်နက်တွေအကြီးအကျယ်ထောက်ပံ့နေပြီးတော့စစ်တင်နန်းတွေလည်းပေးနေတာဖြစ်ပါတယ်ရုရှားသမ္မတပူတင်ကအရင်သမ္မတရဲ့လက်ထက်မှာဒီလိုမျိုးလွတ်လပ်ရေးနေမှာအမေရိကန်ကိုချီးကျူးဂုဏ်ပြုစကားတွေပြောသွားခဲ့ပြီးတော့သမ္မတဒေါ်နယ်ထရမ့်သမ္မတအိုဘားမားတို့လက်ထက်လည်းအပါအဝင်ဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတော့အမေရိကန်သမ္မတနဲ့အမေရိကန်ပြည်သူတွေအေးချမ်းသာရာကြွယ်ဝစေကြောင်းသူ့ရဲ့ Twitter စာမျက်နှာမှာဆုတောင်းထားပါတယ်။ဥရောပမှာနိုင်ငံတွေကိုတရားမဝင်ဝင်ရောက်မှုတွေအများပြားနဲ့ရင်ဆိုင်ရတဲ့စပိန်နိုင်ငံမှာတော့အရင်လကမော်ရိုကိုနိုင်ငံနဲ့ထိစပ်နေတဲ့နေဆက်မှာလူတွေအများများဒီနေဆက်ကိတ်ကိုတင်းထိုးဖောက်ဝင်ရောက်ဖို့ကြိုးစားခဲ့ပါတယ်။ဒီကိစ္စကြောင့်နှစ်နိုင်ငံလုံးမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့တည်ထောင်စုံစမ်းမှုလုပ်ဖို့ဆန္ဒပြတောင်းဆိုကြတာပါ။နေဆက်မှာကာထားတဲ့ချန်စီယူနာကိုလူကြီးရောက်လာခဲ့ပြီးတော့မော်ရိုကိုနိုင်ငံနဲ့ဒေါ်မျိုးကနေပြီးတော့စပိန်နိုင်ငံမလီလာမျိုးတွေကိုချန်စီယူဖောက်ပြီးတော့ဝင်ဖို့လုပ်ကြတာဖြစ်ပါတယ်။သူတို့ကတားဆီးဖို့ကြိုးစားတဲ့မော်ရိုကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတချို့ကအရာဝတ္ထုတွေနဲ့ပစ်ပေါက်ကြပါတယ်။တစ်ချိန်မှာတော့လူတွေကုတ်ကတ်တွေတင်နေတဲ့ခြံစည်းရိုးကြီးပြိုကျသွားပြီးတော့လူတွေပါရောပြီးတော့ပြုတ်ကျကုန်တာလည်းတွေ့ရပါတယ်။ဇွန်လ24ရက်နေ့ကဒီဖြစ်ရကြောင်းလူ23ဦးမကတည်ဆုံးခဲ့ရပါတယ်။ဒီလိုအဖြစ်မျိုးကလည်းဒီတစ်ခါလည်းမကပါဘူး။ဒီလိုဥရောပနိုင်ငံဖြစ်တဲ့စပိန်နိုင်ငံတွေကိုဝင်ရောက်ဖို့အချိန်ချင်းကြိုးစားကြတဲ့ဖြစ်တယ်။အကြခဏကြုံရတာပါ။မော်ရိုကိုကလူ့အခွင့်အရေးအဖွဲ့တစ်ဖွဲ့ကတော့တည်ဆုံးသူစီရင်ကတည်ဝင်ကြေညာတယ်လို့28ဦးတည်းမဟုတ်ဘူးလို့ပြောပြီးတော့စပိန်နိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Walking Borders ဆိုတဲ့အဖွဲ့ကတော့တည်ဆုံးသူက38ဦးရှိတယ်လို့ပြောပါတယ်။နှစ်
့နိုင်ငံအာနာပိုင်တွေကလည်းမော်ရိုကိုဘက်ကလုံခြုံရေးအရာရှိစုစုပေါင်းအယောက်140စပိန်ဘက်ကဆိုတော့အရာရှိ60တန်ရာရသွားတယ်လို့သတင်းထုတ်ပြန်ထားပါတယ်ပြည်နိုင်ငံအလဲပိုင်းအန်ဝေးပြည်နယ်မှာလော့ကဒေါင်းချထားလို့လူသူကိမဲ့နေတဲ့မြို့ကြီးကိုတွေ့နိုင်ပါတယ်အန်ဝေးပြည်နယ်မှာလူပေါင်း1.8တန်းကိုအာနာပိုင်တွေကအဝင်ထွက်မလုပ်ရဆိုပြီးပိတ်ထားတာဖြစ်ပါတယ်အဲ့ပြည်နယ်မှာဇူလိုင်လ4ရက်နေ့တနင်္လာနေ့ကတော့ကိုဗစ်ကူးစက်မှုအသစ်300နီးပါးရှိခဲ့လို့တရုတ်အစိုးရရဲ့ကိုဗစ်ကူးစက်မှုလုံးဝမရှိရမူဝါဒကြောင့်အခုလိုလုပ်တာလည်းဖြစ်ပါတယ်အဲ့ပြည်နယ်ကကောင်တီနှစ်ခုမှာအရင်တစ်ပတ်ကစပြီးတော့အဝင်ထွက်မလုပ်ရလော့ကဒေါင်းကျင်းပထားတာဖြစ်ပြီးတော့ကိုဗစ်ပိုးစစ်ဖို့သွားတဲ့သူတွေကလွှဲရင်ဘယ်သူမှအင်ပြင်ထွက်လို့မရပါဘူးတနင်္လာနေ့စည်ရင်ရကူးစက်မှုအသစ် 289 ဦးမှ 258 ဦးဟာလုံးဝရောဂါလက္ခဏာမပြပါဘူး။ပြည်내အုပ်ချုပ်ရေးမှူးဝမ်ချင်ရှင်းကတော့တာဝန်ရှိသူတွေအနေနဲ့လူတွေတည်တံ့ခွဲထားတာကိုအများဆုံးလုံးနိုင်မှုနောက်ပြီးရောဂါကူးစက်မှုကိုအထက်ကိုတင်ပြဖို့အမိန့်ချထားပါသေး။တရုတ်နိုင်ငံမှာလူဦးရေနဲ့ရှင်ကူးစက်မှုကလုံးဝမပြောပါတော့ပေမဲ့တရုတ်ရဲ့ COVID လုံးဝကင်းစင်ရေးမှုတွေကြောင့်အခုလောလော့ကဒေါင်းချတာတွေနဲ့စီးပွားရေးလုပ်ငန်းတွေအထူးခက်ကြုံနေရလို့တချို့နိုင်ငံသားကုမ္ပဏီတွေနိုင်ငံကနေထွက်သွားဖို့စဉ်းစားကြရတဲ့အခြေအနေရောက်နေပါတယ်။နိုင်ငံကတာဝန်ရှိသူတွေကတော့နိုင်ငံခြားကလာရောက်တဲ့သူတွေအတွက်တည်တံ့ခွဲနေဖို့လိုအပ်ချက်တွေကိုရှော့ချပေးမယ်အကြောင်းအရင်လာကပဲကြေညာထားပါတယ်။ဟောင်ကောင်ကျွန်းတော်ကပင်လယ်ပြင်မှာမြောက်ခင်နေတင်မော်တွေကနေလူတွေကိုရဟတ်ရင်နဲ့ကဲထုတ်နေတာဖြစ်ပါတယ်။ဟောင်ကောင်ကျွန်းရဲ့အနောက်တောင်ဘက်185မိုင်လောက်အကွာကကဲလွန်ပင်လယ်ပြင်မှာဇူလိုင်လ2ရက်နေ့ကမုန်တိုင်းပြီးတဲ့ဆက်ပြင်းသင်္ဘောနှစ်ပိုင်းကျပြက်ပြီးတော့နစ်မြုပ်သွားခဲ့ရတာပါ။ကင်ဆယ်ရေးသမားတွေအဲ့ဒီသင်္ဘောတွေပါတဲ့သူ3ဦးကိုလိုင်းလုံးတွေကြောင့်မှအရာကဲတင်နိုင်ခဲ့ပါတယ်။သင်္ဘောပေါ်မှာစုစုပေါင်းဝန်ထမ်း30လိုက်ပါလာတာဖြစ်ပြီးတော့ဒီ3ဦးကဲပြီးတဲ့နောက်မှာနောက်ထပ်တစ်ယောက်ကိုပဲကဲမိခဲ့လို့လူတွေအလုံးပျောက်ဆုံးနေခဲ့ရပါတယ်။အဲ့နောက်အလောင်း12လောင်းကိုဆဲယူရရှိထားပါတယ်။တနင်္လာနေ့ကဲစဲရနိုင်မှုကိုတနင်္လာနေ့ညဇူလိုင်လ3ရက်နေ့မှာတော့တိတ်ကိုမျှော်လင့်ချက်နှဲသွားပြီလို့တာဝန်ရှိသူတွေကပြောခဲ့တာဖြစ်ပါတယ
်။မအေးဒနာကျော်စူးစီးတင်ဆက်သွားတာပါဆက်လက်ပြီးတော့အမေရိကန်နိုင်ငံကြီးအကြောင်းကိုတင်ပြပါဦးမယ်အမေရိကန်တောင်ပိုင်းနယ်စပ်ကဝင်ရောက်ဖို့ကြိုးစားနေတဲ့ရွှေပြောင်းဝင်ရောက်သူတွေအရင်နဲ့ပတ်သက်တဲ့အမေရိကန်အစိုးရရဲ့မူဝါဒအပြောင်းအလဲတွေစတင်ရတော့မှာဖြစ်ပါတယ်။အမေရိကန်မှာခေလုံခွင့်တောင်းခံသူတွေအနေနဲ့သူတို့မှုနဲ့ပတ်သက်ပြီးတရားရုံးတယောက်ထွက်ဆိုဖို့မက္ကဆီကိုနိုင်ငံဘက်ချမ်းမာသာစောင့်ဆိုင်ဖို့သမ္မတဟောင်းထရန့်လက်ထက်ကမူဝါဒချမှတ်ခဲ့တာဖြစ်ပြီးအခုကဒီမူဝါဒပြန်ရုပ်သိမ်းဖို့တရားရုံးချုပ်ကဆုံးဖြတ်လိုက်ပြီဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းတက်ဆက်စ်ပြည်နယ်မှာရွှေပြောင်းဝင်ရောက်သူ50ကျော်ဟာကွန်တိန်နာအတွင်းလိုက်ပါလာရာကနေတည်ဆုံသွားခဲ့ပြီးတဲ့နောက်တရားရုံးကျုံရဲ့ဆုံးဖြတ်ချက်အခုလိုထွက်ပေါ်လာတာဖြစ်ပါတယ်။ VOA သတင်းတောက် Arab Asri ပေးပို့ထားတဲ့သတင်းကိုကိုအောင်ကဆက်လက်ပြောပြမှာဖြစ်ပါတယ
်။တက်ဆက်စ်ပြည်နယ်ဆန်အန်တိုနီယိုမှာလွန်ခဲ့တဲ့သတင်းပတ်အတွင်းတရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေစီးနင်းလိုက်ပါလာတဲ့ truck ကားကိုသတင်းပေးချက်အရရဲတပ်ဖွဲ့ကရှာဖွေရမှာတော့လူသေအလောင်း50ကျော်ကိုတွေ့ခဲ့ရတာပါ။ကားနောက်ခံတွဲထဲမှာတောက်ဆရာရေ40မပါပဲလူတွေတင်ဆောင်လာတာဖြစ်ပြီးကားသမားတွေကတော့အဲ့ဒီကားကိုဒီတိုင်းဆွတ်ပစ်သွားပါတယ်။ခုကဒီကိစ္စနဲ့ပတ်သက်တဲ့လူ၄ဦးကိုတော့ဆွဲချက်တင်ထားပါတယ်။အမေရိကမြေမှာချေချဖို့ကြိုးစားရင်းအသက်ဆုံးရှုံးရတာမျိုးတွေဖြစ်ပွားလေရှိတာကြောင့်တရားရုံးချုပ်ကလည်းသမ္မတဟောင်းထရမ့်လက်ထက်ကကိုလွန်ကွေ့တောက်ခံသူတွေသူတို့အနေနဲ့အမှုရင်ဆိုင်ဖို့မက္ကဆီကိုဘက်ကနေစောင့်ဆိုင်ရမယ်ဆိုတာကိုလွန်ခဲ့တဲ့သတင်းပတ်အတွင်းမှာပဲပြန်ဖြတ်သိမ်းလိုက်ပါတယ်ဒါဟာသမ္မတဂျိုးဘိုင်ဒန်အတွက်တော့အောင်ပွဲတစ်ရပ်ဖြစ်လာပါတယ်
We were very pleased with the Supreme Court's decision.
Mexico ကနေအမှုရင်ဆိုင်ရမှာအားနည်းချက်တွေလူတွေနစ်နာနေရတာတွေကိုအဆုံးသတ်မဲ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတရားရုံးချုပ်ကထောက်ခံခဲ့တဲ့အတွက်အလွန်ကျေနပ်အားရမိပါတယ်။တရားရုံးချုပ်ကနေအောက်တရားရုံးအစဉ်အဆက်ကိုညွှန်ကြားချက်တွေရောက်တဲ့အထိတော့ကျွန်တော်တို့စောင့်ဖို့လိုပါတယ်
။ဒီမူဝါဒစတင်အသက်ဝင်ဖို့တော့သတင်းပတ်အနေနဲ့ကြာနိုင်ကြောင်းလည်းသူကပြောပါတယ်။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့ San Antonio ကအဖြစ်ပြက်မျိုးထပ်မဖြစ်ရလေအောင်ထရက်ကားစစ်စီဂိတ်တွေထပ်ပြီးဖွင့်လှစ်သွားမယ်လို့ဆိုရတယ်။ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးတော့လဲဘိုင်ဒန်အစိုးရကိုသူကအပြစ်ဖို့ရတယ်
။ Many of these deaths
could be prevented.
Biden အနေနဲ့အမေရိကန်ပြည်ထောင်စုနေဆက်လုံခြုံရေးဂင်းလက်တပ်ဖွဲ့တွေကိုရှမ်းမုံငွေလုံလောက်ချပေးပြီးသူတို့လို့သူတို့လုံနေအောင်လုံပိုင်ခွင့်တွေပေးလိုက်မယ်ဆိုရင်အခုလိုလူအများအပြားသိဆုံးတာတွေကိုတားဆီးနိုင်မှာပါတကယ်လုံပိုင်ခွင့်ဆိုတာစာရွက်ပေါ်မှာတွေမဟုတ်ပဲနေဆက်လုံခြုံရေးနဲ့အခုလိုလူအများအပြားသိဆုံးတာတွေဖြစ်စေတဲ့လူမောင်ကိုကားတွေကိုချက်တက်ရှာဖွေစစ်ဆေးခွင့်တွေပါ
တရားရုံးတရားမဲ့ရက်ကိုမက္ဆီကိုကနေဆောင်ဆိုင်ရမယ့်မူဝါဒပယ်ဖျက်လိုက်ပေမဲ့လေထရမ့်လက်ထက်မှာပဲကယောဂါကြောင့်အမေရိကကိုရှစ်ပြောင်းဝင်ရောက်သူတွေအလွယ်တကူဝင်ရောက်လို့မရအောင်ထုတ်ပြန်ထားတဲ့စီးမင်းကတော့ဆက်ပြီးတော့အတီးဖြစ်နေသေးပါလာမယ့်ဇွန်လ12ရက်နေ့ကျရင်တော့အမေရိကန်နဲ့မက္ဆီကိုသမ္မတတို့တွေ့ဆုံဖို့ရှိကြောင်းကြေညာထားပါတယ်ခင်ဗျာ
ကိုအောင်အောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းအပြီးမှာတော့မြင်ကွင်းကျန်မှတ်စုအစီအစဉ်ကိုတင်ပြဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခနဲ့အထီးကရုံးတွေကြောင့်နေရစွန့်ခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခသည်နှစ်တန်းခွဲကျော်ရှိလာပါပြီ။အဲ့ဒီထက်မှာအာဏာသိမ်းပြီးနောက်နေရစွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တန်တန်းကျော်ပေါဝင်ပါတယ်။အသေးစိတ်အချက်အလက်တွေကိုတော့အသေးစိတ်အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒဒေတာရေးအင်စတီကျူဖြစ်တဲ့ ISP မြန်မာကမြင်ကွင်းကျန်မှတ်စုအဖြစ်တင်ဆက်ထားပါတယ်ခင်ဗျာ
ဆရာနာသိမ်းပြီးနောက်ပိုင်းပြည်ရင်းစစ်ပြေဒုက္ခတဲ့တတန်းကျော်ရှိလားအာနာသိမ့်မီနောက်မေလ31ရက်နေ့လက်နက်ကင်ပြိပခါကြောင့်နေရဆွန့်ခွာခဲ့ရတဲ့စစ်ပြေးဒုက္ခတွေတတန်းကျော်ရှိလာပါပြီ။အခုလိုတတန်းကျော်တိုးလာတာကြောင့်မြန်မာနိုင်ငံမှာနေရဆွန့်ခွာခဲ့ရတဲ့စစ်ပြေးဒုက္ခတွေနှစ်တန်းခွဲကျော်ဖြစ်လာပါတယ်။အဲ့ဒီထဲကထောက်ဝက်ကျော်ဟာဘင်္ဂလားဒေ့ရှ်၊အိန္ဒိယနယ်စပ်နဲ့ထိုင်းနယ်စပ်ကဒုက္ခတွေစခန်းတွေမှာခိုးလုံနေရပါတယ်။ထိုင်းနိုင်ငံကဒုက္ခသည်စခန်းတွေမှာနေရစွန့်ခွာထွက်ပြေးရသူ9,900ကျော်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာရိုဟင်ဂျာဒုက္ခသည်18,000ကျော်နဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ချမ်းမှာလည်း3,000ထက်မနည်းရှိနေပါတယ်2022ခုနှစ်ပထမ5လတွင်ပြည်တွင်းစစ်ပြေးဒုက္ခသည်9,200ကျော်တိုးလာအခုနှစ်အတွင်းမှာပြည်တွင်းကစစ်ပြေးဒုက္ခသည်အသစ်တိုးနှုန်းကပုံမှန်မြင့်တက်လာခဲ့ပါတယ်။2022ခုနှစ်ပထမ5လအတွင်းမှာစစ်ပြေးဒုက္ခသည်ရေအတွက်ကအာဏာသိမ်းပြီးနောက်ပိုင်းတိုးခဲ့တဲ့စစ်ပြေးဒုက္ခသည်ရေအတွက်ရဲ့ထက်ဝက်နီးပါးရှိပါတယ်။ပထမ5လအတွင်းမှာစစ်ပြေးဒုက္ခသည် 92,000 ကျော်ထက်မနည်းတိုးခဲ့ပါတယ်။စကိုင်းတိုင်းနဲ့ကြားပြည်နယ်တို့တွင်စစ်ပြေးဒုက္ခသည်အများဆုံးဆက်ရှိနေ။ဆေးအနာသိမ့်ပြီးနောက်နေရစွန့်ခွာစစ်ပြေးဒုက္ခသည်အများဆုံးရှိလာတဲ့ဒေသကတော့စကိုင်းတိုင်းဖြစ်ပြီးဒုက္ခသည်3,400ကျော်ရှိလာပါပြီ။ဒုတိယအများဆုံးဒေသကတော့ကြားပြည်နယ်ဖြစ်ပြီးစစ်ပြေးဒုက္ခသည်15,300ကျော်ရှိပါတယ်။ပြည်ပြည်နယ်၊ချင်းပြည်နယ်နဲ့မကွေးတိုင်း၊မန္တလေးတိုင်းတို့အပါအဝင်ပြည်နယ်နဲ့တိုင်းဆက်ကူမှာလည်းစစ်ပြေးဒုက္ခသည်9,800ကျော်ထက်မနည်းရှိလာပြီဖြစ်ပါတယ်။အာနာသိမ့်ပြီးနောက်ပိုင်းမြို့နယ်89ခုတွင်စစ်ပြေးဒုက္ခသည်များတိုးလာ။အာနာသိမ့်ပြီးနောက်လက်နက်ကင်ပြိပခါတွေကြောင့်နေရဆွန့်ခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခသည်တတန်းကျော်ဟာမြန်မာနိုင်ငံအတွင်းကမြို့နယ်89ခုမှဖြစ်ပါတယ်။စကိုင်းတိုင်းတွင်မြို့နယ်22မြို့နယ်ရှိပြည်သူတွေမှာနေရဆွန့်ခွာမှုအများဆုံးကြုံတွေ့ခဲ့ရပါတယ်။ကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာလည်းစစ်ပြေးဒုက္ခသည်13,600ထက်မနည်းရှိပြီးစစ်ပြေးဒုက္ခသည်အများဆုံးရှိတဲ့မြို့နယ်တစ်ခုဖြစ်ပါတယ်။
မြန်မာနိုင်ငံကစစ်ပြေးဒုက္ခသည်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကို ISP မြန်မာကတင်ပြသွားတာပါအခုဆက်လက်ပြီးတော့ကဘာတလောခီးသွားအစီအစဉ်ကိုတင်ဆက်ပါဦးမယ်ဂျော်ဂျီယာနိုင်ငံကနယ်ဆိုင်တဲ့ကဘာတစ်ခုပေါ်ဖျက်ဆောက်ထားတဲ့ကျူတရာတစ်ခုကတဲထိတ်ရင်ပေါ်အတွေ့အကြုံရကျင်သူတွေအတွက် သွားတင်စရာနေရာတစ်ခုဖြစ်နေပါတယ်။တဘာဝရှုခင်းအလှကိုမီတာ200အမြင့်ရှိတဲ့ကျိုးတရာဘော်ကနေကြည့်ရတာအားမရဘူးဆိုလို့ရှိရင်လည်းကျိုးတရာနဲ့အပြိုင်လေထဲမှာစပိန်စီဘီခန်းစားကြည့်လို့ရနိုင်ပါတယ်။ဘလောက်စိတ်လှုပ်ရှားစရာကောင်းတယ်လဲဆိုတာကိုမတ်စုမြန်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားကြည့်အောင်ပါလားခင်ဗျာ။
ဂျော်ဂျီယာနိုင်ငံတီဘလီစီမြို့ရဲ့အနောက်ဘက်ကီလိုမီတာ100လောက်မှာရှိတဲ့ဒက်ရှ်ဘာရှီကန်ယွန်၆ကမ္ဘာကြီးပေါ်မှာမီတာ140ရှည်လျားတဲ့ကျူတရာကြီးတစ်ခုကိုဖျက်ဆောက်ထားပါတယ်။၆ကမ္ဘာကြီးရဲ့အပေါ်မီတာ100အမြင့်မှာဆောက်ထားတဲ့တမ်မနီကျူတရာကြီးရဲ့ခြေနင်းနေရာတချို့မှာခိုင်ခန့်တဲ့အမှန်တွေကိုတပ်ဆင်ထားတဲ့အတွက်တရာပေါ်လျှောက်သူတွေငုံကြည့်လိုက်ရင်အသေးအေးစရာဖြစ်နေပါတယ်။တရာကြီးရဲ့အောက်မှာစီးဆင်းနေတဲ့မြစ်ကိုမြင်ရတာကလည်းတမှုထူးခြားမှာပါတယ်။စိန်လန်တပင်တွေရေတကွန်တွေလို့တဘာဝအလှတရားတွေပတ်လည်ဝိုင်းနေတဲ့နေရာမှာခင်မီကျိုးတရာကြီးဘော်ကနေလမ်းဖြတ်လျှောက်ပြီးတော့တဘာဝကိုခန်းစားရတဲ့အတွေ့အကြုံကဘာတင်းမှမတူဘူးလို့အစ္စရေးနိုင်ငံကလာတဲ့ခီးသွားဘလော့ဂါကပြောပြပါရယ
် I have to say it's one of the most amazing places I've ever seen in the world
ကမ္ဘာမှာကျွန်မမြင်ဘူးသမျှထဲမှာတော့တကယ်အံ့ဩစရာအကောင်းဆုံးနေရာတစ်ခုဖြစ်ပါတယ်။ခီးသွားဘလော့ဂါတယောက်အနေနဲ့နေရာတွေအများကြီးကိုတွားဖူးပါတယ်။ဒီတရားကြီးကတော့ Instagram မှာဓာတ်ပုံရိုက်တင်တာအများဆုံးနေရာတစ်ခုဖြစ်မယ်လို့ထင်ပါတယ်။ Internet ပေါ်မှာလက်တို့ပြောကြမယ့်နေရာတစ်ခုဖြစ်မှာသိကြပါတယ်။သိကိုလှပါတယ်။ခီးသွားဘလော့ဂါတယောက်အနေနဲ့ပထမဆုံးလာခဲ့နိုင်တာကိုလည်းဂုဏ်ယူပါတယ
်။
နယ်ဆိုင်တဲ့ကြောက်ကဘာကြီးပေါ်မှာဖျက်လျှောက်သွားနေရတဲ့ဆိုတဲ့အသည့်ကခြောက်ချားစရာစိတ်လှုပ်ရှားစရာဖြစ်ပေမဲ့ဘေးပတ်ဝန်းကျင်ရှုခင်းအလှကခြောက်စိတ်ကိုမေ့သွားစေတယ်လို့လည်းတချို့ကပြောပါတယ
် It's more exciting than a scary. It's very beautiful, very nice view on the canyons.
ကျွန်တော်ကတော့ကြောက်တာထက်စိတ်လှုပ်ရှားပါတယ်။ရှုခင်းကတိတ်တာရတော့လမ်းတစ်လျှောက်လုံးကတိတ်လှောက်ပါတယ်
နီကာကမကြောက်ဘူးလို့ပြောပေမဲ့သူ့ရဲ့တင်ခဲ့ခြင်းလီဒန်နဲ့မက်တာတို့ကတော့ကြောက်လဲကြောက်ပျော်လဲပျော်စရာကောင်းတယ်လို့ပြောနေကြတာပါတမ်မလီဂျိုဒရာကြီးရဲ့အလဲမှာတော့အေးအေးဆေးဆေးနားနေပြီးတော့ရှူကင်းကိုခံစားနိုင်တဲ့စိန်တုံးပုံစံ view point နေရာလှုပ်ထားပေးပါတယ်
Мне очень нравится вид, который открывается от этого моста. Но при этом на самом
деле, дорога не мне нравится, чугин го тэй тбо ча баре. Аян сэй ча лонжон дэ ло лэ канза я баре. Дара чи я да га лэ канган канган ши баре. Чугин га ро атэт шу таун ма лао баре. Лэт дан ди на кат тва чи ин ро пё ча ма ла со рэ со йин сэй нэ нэ фит баре. А ра га лвэ йин а лон э э сэ сэ ба.
At the beginning I was a little scared, but after you walk on it, it's like you feel very safe.
ဆောင်းရတော့နည်းနည်းကြောက်စိတ်ရှိပါတယ်နည်းနည်းလျှောက်ကြည့်လိုက်တော့လုံလုံစိတ်ချရတယ်ဆိုရယ်စိတ်ဖြစ်သွားတယ်လေရှုခင်းကတိတ်တာရတော့လာရကြုံနဲ့ပါတယ်လာလဲလာတင်ပါတယ
်အခုလိုမျိုးရင်တထိတ်ထိတ်နဲ့တံတားပေါ်ဖြတ်လျှောက်ရတာအားမရဘူးဆိုသူတွေအတွက်တံတားနဲ့အပြိုင်လေထဲမှာစပိန်စီးလို့လဲရပါသေးတယ
It's amazing and crazy in the same time it's like
ဆေးလူရှာဖို့ကောင်းလို့တချိန်ထဲမှာအံ့ဩဖို့လည်းကောင်းပါတယ်အသေးချာအခိုင်အခန့်လုပ်ကြတော့ပြုတ်မကျနိုင်ပါဘူးစပိန်နေရတဲ့အရာတာကိုလည်းခံစားရတယ်တော့ပြုတ်မကျအောင်ခြိထားတဲ့ကြိုးရှိတယ်ဆိုတာလည်းသိနေပါတယ်အောက်ကိုငူးကြည့်ရတဲ့အရာတာကတော့တကယ်ကိုထူတာပါတကယ်ကိုအမခံပါတခြားဘာပြောရမှန်းတော့မသိပါဘူးအခုလိုတဲထိတ်ရင်ဖို့ဖြစ်စရာတရားကြီးကို2019ခုနှစ်မှာစတင်ဆောက်ခဲ့ပြီးတော့အခု2022ခုနှစ်ဇွန်လလယ်မှာဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ American Dollar တန်း40လောက်ကုန်ကြတဲ့ဆောက်လုပ်ရေးစရိတ်ကိုတော့ Israel နိုင်ငံက Gasland ဆိုတဲ့ကုမ္ပဏီကယင်းနှီးမြှုပ်နှံထားပါတယ်
။ They are lamazes bunebis tsiashi dagweba da ron gakwe khortsielebines unikalur da ganskhovebuli proekti. Idea
ကစင်ကာပူရရှိရဲ့ဒီ project ကိုလုပ်ဖြစ်တာကကမ္ဘာမှာ2014ခုနှစ်လောက်ခရဲကတဘာဝပတ်ဝန်းကျင်ကိုအလေးထားတဲ့ခီးသွွားလုပ်ငန်းတွေကိုလူတွေစိတ်ဝင်စားလာကြတာရဲ့ဂျော်ဂျီယာမှာလည်းလူသူအယောက်နဲ့တဲ့တဘာဝနေရာမျိုးတွားကျင်သူတွေ2019ခုနှစ်ကလေးကပိုများလာတာရဲ့အကြောင်းမှာတဘာဝအလှကိုအကောင်းဆုံးထိန်းသိမ်းထားတဲ့တစ်ချိန်ထဲမှာလာလေသူတွေကိုလည်းတကယ့်ကိုထူးခြားစိတ်လှုပ်ရှားစရာကောင်းတဲ့အတွေ့အကြုံမျိုးရအောင်လုပ်ပေးနိုင်တဲ့ဆိုတာအကောင်းဆုံးသက်သေပြနိုင်တဲ့ project ဖြစ်ပါတယ်တဘာဝကိုမထိခိုက်ဘဲစိတ်ချလက်ချလာလေနိုင်တဲ့နေရာတစ်ခုဖြစ်ပါတယ် Dashbashi Canyon ကြောက်ကဘာကြီးပေါ်မှာအခုလိုစိတ်ဝင်စားစိတ်လှုပ်ရှားစရာကျိုးတရာကြီးကိုဆောက်လုပ်ထားတဲ့အတွက်ဒီနေရာကိုနိုင်ငံတကာကကဘာလက်ခီးသွွားဧည့်သည်တွေကိုဆွဲဆောင်နိုင်မယ်လို့ခီးသွွားလုပ်ငန်းလုပ်သူတွေကမျှော်လင့်ထားပါတယ် ဒီကြိုးတရားကြီးနဲ့မဝေးလာတဲ့နေရာမှာလဲစိန်ခမ်းဟိုတယ်နဲ့အပန်းဖြေအိမ်တွေကိုဆောက်လုပ်နေပါတယ
် This is one of the most spectacular resorts that we've ever built. I mean, as part of the Easter group with a great partnership of the
ကျွန်တော်တို့ဆောက်ခဲ့တဲ့များအပန်းဖြေနေရာတွေထဲမှာတကယ့်ကိုအထူးကြဆုံးနေရာတစ်ခုဖြစ်ပါတယ်ဂျော်ဂျီယာလူမျိုးတွေအစ္စရေးလူမျိုးတွေနဲ့ပူးပေါင်းပြီးတော့ Easter group ရဲ့အပန်းဖြေနေရာတစ်ခုဖြစ်ပါတယ်ကမ္ဘာနေရာဆောင်ကလာကြမဲ့ကမ္ဘာလက်ခီးသွားတွေအတွက်ရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်တဘာဝအလှနဲ့ဂျော်ဂျီယာလူမျိုးတွေရဲ့အလှတရားတွေကိုကမ္ဘာလက်ခီးတွေမြင်နိုင်တွေ့နိုင်ကြမှာဖြစ်ပါတယ်။လူတွေအများကြီးဒီကိုလာကြပြီးတော့ဒီအလှတရားတွေကိုခံစားကြမယ်လို့မျှော်လင့်ပါတယ
်။ဂျော်ဂျီယာနိုင်ငံတောင်ပိုင်းမှာရှိတဲ့ဒီဒေသကိုကမ္ဘာလက်ခီးသွားတွေသိမ့်မတိကြသေးတဲ့အတွက်အခုလိုထူးခြားတဲ့ဆွဲဆောင်မှုတွေကနေလူတွေပိုတိလာကြလာလေကြလိမ့်မယ်လို့သူတို့ကပြောလဲနေကြပါတယ်။တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေပဲတာဝန်သည့်ခီးသွွားရတာကိုအလေးထားသူတွေအတွက်ဒီနေရာဟာလာရောက်တဲ့နေရာလို့လည်းခီးသွွားလုပ်ငန်းတိုးတက်အောင်ကြိုးစားနေကြသူတွေကပြောပါတယ်လေပေါ်မှာပြန်နေတယ်လို့ခန်းစားချက်မျိုးဖြစ်စေတဲ့ကြိုးတရားကြီးကတော့တဲထိတ်ရင်ဖို့ခီးသွွားခြင်းသူတွေကိုဆွဲဆောင်ထားဖို့ရပါတယ်ဒီတရားကြီးပေါ်ဖြတ်ချဖို့အတွက်လက်မှတ်တစ်စောင်ကို American $1 လောက်နဲ့ညီများတဲ့ဂျော်ဂျီယာငွေ29 lari ပေးရမှာဖြစ်ပါရဲ့ရှင်ကျွန်မစုမြတ်ပါပါ
ဒါကတော့မဆုမြမွန်တင်ဆက်တဲ့ကဘာတလောခီးသွွားအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ VOA American အတန်ရဲ့ဗိုလ်ဒူးမနေ့ဖက်အတန်လွင့်အစီအစဉ်ကို925 kHz 12113ည925 40 kHz 4013ည95 kHz 5895တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မတ်သိင်ကြီးထိုက်ကပြောပြပါရမယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းကစလိုဗီယန်မြို့ကိုအင်ကာနစ်မှာရုရှားတို့ကလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေကြောင်းမြို့တော်ဝန်ကပြောပါတယ်။လူဆန့်ပြည်နယ်ကိုရုရှားတို့ထိန်းချုပ်နိုင်ခဲ့ပြီးတဲ့နောက်နေချင်းကန်နေတဲ့ဒွန်းနဲ့ပြည်နယ်ကိုရုရှားတပ်ဖွဲ့တွေကဆက်ပြီးတော့တိုက်ခိုက်လာတာဖြစ်ပါတယ်။ယူကရိန်းရုတ်တံနဲ့တွဲဆုံမေးမြန်းခန်းတစ်ခုမှာတော့မြို့တော်ဝန်ကမြို့နေလူထုဘေးလွတ်ရာထွက်ခွာချဖို့တိုက်တွန်းပါတယ်။ဒါပေမဲ့နိုင်ပိုင်းအချာမှာတော့လူထုအနေနဲ့ဘေးလွတ်ရာနေရာမှာခိုလုံချဖို့ပြောင်းလဲပြောဆိုခဲ့ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်အရေးကအဓိကဦးစားပေးအကြောင်းအရာဖြစ်နေချိန်မှာပဲအင်ဒိုနီးရှားနိုင်ငံဘာလီမှာဒီသတင်းပတ်နှောင်းပိုင်းကျင်းပမဲ့ G20 စီးပွားရေးအင်အားအကြီးဆုံးနိုင်ငံ20အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တွေ့ဆုံဖို့ရှိနေပါတယ်ဘာလီမှာဇူလိုင်လ9ရက်နေ့ရှင်းရနေတို့မှာကျင်းပမဲ့ G20 ဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ဗုဒ္ဓဟူးနေ့မှာထွက်ခွာမှာဖြစ်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီနဲ့လည်းဘာလီမှာတီးခြားတွေ့ဆုံဆွေးနွေးဖို့ရှိပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့နှစ်ချိန်ဆွေးနွေးဖို့ရှိနေတာမှာပထမဆွေးနွေးပွဲကတော့နှစ်နိုင်ငံဆက်ဆံရေးကိုအလေးထားမဲ့ပုံရပြီးဒုတိယဆွေးနွေးပွဲမှာတော့နိုင်ငံတကာကိစ္စတွေကိုဆွေးနွေးမဲ့အနေအထားရှိတယ်လို့တန်တမန်သတင်းရှင်းမြစ်ကပြောပါတယ်။အဲ့ဒီခီးစဉ်ပြီးမှတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးကထိုင်းနိုင်ငံဘန်ကောက်မြို့တော်ကိုခီးဆက်မှာဖြစ်ပြီးမြန်မာရေးဆွေးနွေးဖို့လည်းရှိနေပါတယ်။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့စင်ကြေပုံးက Highland Park ရပ်ကွက်မှာဇူလိုင်လ4ရက်လွတ်လပ်ရေးနေ့အခမ်းအနားမှာပစ်ခတ်မှုကတနတ်သမားဟာအချက်80ကျော်ပစ်ခတ်ခဲ့ပြီးထိတ်လန့်တကြားထွက်ပြေးသူတွေထဲမှာအမျိုးသမီးလိုဝတ်ဆင်ပြီးထွက်ပြေးခဲ့ကြောင်းအင်ကာနစ်မှာရဲကပြောပါတယ်တိုက်ခတ်ရေးသုံး AR-50 ပုံစံတနတ်နဲ့ပစ်ခတ်တာကြောင့်ခုနှစ်ဦးသေဆုံး30ကျော်ဒဏ်ရာရကြောင်းလည်းပြောပါတယ်တနတ်သမားဟာတိုက်ခိုက်ဖို့အတွက်သတင်းပတ်နဲ့ချီစီစဉ်ခဲ့ပုံရတယ်လို့လည်းရဲကယူဆထားပါတယ်။ Illinois ပြည်နယ်အစိုးရရှင်းနေကတော့အင်ကာနစ်မှာပဲသူ့ကိုလူသားမှုခုနှစ်မှုနဲ့ဆွဲချက်တင်လိုက်ပြီးနောက်ထပ်လည်းဆွဲချက်တွေတင်ဖို့ရှိသေးတယ်လို့ပြောဆိုထားပါတယ်ရှင
်။သတင်းချင်းချုပ်တွေကိုမတ်သိင်ကြီးထိုက်ကပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်လွင့်စီစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့နန်းလောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ Charles Mock တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဗုဒ္ဓနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်တာရှင်အပေါင်းလည်းကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုတာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.